ခាយဝေဒနာစိတ်ဓာတ်ဓမ္မအမိရတဲ့တတိယတရားအယုံလေးမျိုးအပေါ်၌မမေ့ပြောင်းခြင်းဆိုတဲ့အပ္ပမတတရားလက်ခံထားပြီးတော့ကိလေသာတွေကိုပူပန်စေတတ်လောင်ကျွမ်းစေတတ်တဲ့သမ္မပဒံလုံးလဝိရိယရေခြံရလျက်နိဗ္ဗာန်သို့ဆင်လွတ်သောစိတ်ဓာတ်အပြည့်အဝဖြင့်သမထဝိပဿနာဘာဝနာကမ္မဋ္ဌာန်းတွေကိုဆက်လက်ပြီးစီပြန်ကြိုးစားပွားများအထောက်ခဲ့မယ်ဆိုရင်ထိုကဲ့သို့အထောက်နေသောပုဂ္ဂိုလ်ရဲ့စိတ်ဓာတ်သည်အတ္တရောတရားမှမလွတ်မြောက်သေးဘူးဆိုလို့ရှိရင်လည်းလွတ်မြောက်သွားလိမ့်မယ်။ကိလေသာတို့မှမလွတ်မြောက်သေးဘူးဆိုလည်းလွတ်မြောက်သွားလိမ့်မယ်။ဒုပုဂ္ဂိုလ်ရဲ့စိတ်တန်တန်ယုတ်နံတန်တန်အစဉ်မှာအတ္တရောတရားကမကုံသေးဘူးဆိုရင်လည်းကုံသွားလိမ့်မယ်။ဒုယောဂဝဒရပုဂ္ဂိုလ်သည်အတုမရှိယောဂလေးပါးတို့ရဲ့ကုံရဖြစ်တဲ့အရတ္တမေအရတ္တပုဂ္ဂိုလ်မဆက်ရောက်သေးဘူးဆိုလို့ရှိရင်လည်းအစဉ်တိုင်းဆက်ရောက်သွားပါလိမ့်မယ်ဆိုပြီးတော့မြတ်စွာဘုရားဒီလိုဟောထားတယ်နော်။တတိယဝိမုတ်တရဏတရားပဲ။နောသတ္တဝိမုတ်တာယရဏတရားမြတ်စွာဘုရားဆက်ပြီးဟောပြန်နေ။ပုဏ္ဏဇဗရံဘိက္ခဝေဘိက္ခုနောနဟိဝါကောတတ္ထဓမ္မံတေသိတိ။ဣညံတရောဘာကရုဋ္ဌဏိယောတာမြမစာရိ။နဗိယထသုတံယထပရိယတံဓမ္မဝိထာရိနာပရိသံတေသိတိ။နဗိယထသုတံယထပရိယတံဓမ္မဝိထာရိနာသစ္ဆာယံကရောတိ။ဘိက္ခဝေခြေတယံတို့ပုဏ္ဏဇဗရံတော်တို့မျိုးသောကဘိက္ခုနောယောဂဝဇ္ဇရယဟန္တောအာတန္ထာလူနတ်တို့ဤဆရာတဆုဖြစ်တော်မူသောဘုရားရှင်သည်ဓမ္မံတရားတော်မြတ်ကိုနှဟေဝါခောတိသိတိဟောကြားတော်မူသည်သာတိ။ဣညာတရောဝကရုဌာနိယောတဗျမစာရိ40ဒိုက်သည့်အရာဌာန၌တည်ရှိ၍နေသောတရင်သုံးပါးယဟန္တောတဘာဘကမူလီနှဟေဝါခောဓမ္မံတေသိတိတရားတော်ကိုဟောကြားတော်မူသည်သာတိ။ယထသူတံဇဏအပိသောယထပရိယတံလေးကျက်စီပုသိယအခေပိသိအတိုင်းဓမ္မတရားတော်မြတ်ကိုလည်းပဲဝိထာရဏအကျေအဖြင့်ပရိသံသူရဘတော်အနာပိတေသေတိဟောလီမဟောကြပြီယထသူတံဇဏအခေတိအတိုင်းယထပရိယတံလေးလာစီပုသိဉ္ဇအခေပိသိအတိုင်းဓမ္မတရားတော်များကောဝိထာရိနာအကြဝိထာရာအဖြစ်သစ္စာယံယုဖတ်30ချင်းကိုနာကရောနာပိကရောတိပြုလိမပြုလုပ်ပေ။ယဟန်တော်တပါလူနတ်တို့၏ဆရာတဆုဖြစ်တော်မူသောသမ္မာသမ္ဗုဒ္ဓဘုရားရှင်ကုရောရင်းကလည်းတရားဟောမပေးဘူး။၄ဇာတိုက်တဲ့အရာဌာန၌တည်ရှိနေတဲ့သတင်းသုံးဘောယဟန်တော်တပါဘကအမူလဲတရားတော်ကိုဟောကြားပြတာဆွဆုံးမှမပေးဘူး။မိမိကြားနာခဲ့ပြီးတဲ့ဘိညုလက်ကျဲအပ်ခဲ့ပြီးတဲ့တရားတော်တွေကိုလည်းအကျဲအပ်ဖြင့်ထိုယဟန်တော်ကသူတို့ဘာကိုဟောကြားပြတာဆုံးဆုံးမှမရှိဘူး။တခါဘိညုခဲ့တဲ့အတိုင်းလေးလာစီဘူးခဲ့တဲ့သင်ကြားခဲ့တဲ့အတိုင်းပဲကြားနာခဲ့တဲ့အတိုင်းတရားတော်ကိုလည်းအကျဲဝိထာရအပ်ဖြင့်ရုပ်ဖတ်30ချင်းကိုတော့ထိုယဟန်တော်ကမပြုတ်ဘူး။ဒါပြင်းနဲ့သူဘာလုပ်တယ်လဲ။အမိသာခောယထသုတံယထပရိယတံဓမ္မံစေတသအနုဝိကြခဲ့တဲ့အနုဝိစာရိတိမနတနုပကေတိအမိဇဂောတကယ်စင်စင်အပြင်တော်ကယထသုတံဇဏအခေပိသည့်အတိုင်းသောယထပရိယတံလိလစီဘုတင်ကြအခေပိသည့်အတိုင်းသောဓမ္မံတရားတော်မြတ်ကိုစေတသစီဖြင့်အနုဝိတေကေတိအဖမံအထထဉာဏ်စီစဉ်းစား၍နေလိမ့်၏အနုဝိစာရိတိအဖမံတတ္တဆင်ခြင်သုံးသပ်၍နေလိမ့်၏မနတနုပေခေတိစေဖြင့်အဖမံအထထကြည့်ရှုစစ်စီငုံငုံကြည့်ရှုဆင်ခြင်သုံးသပ်ရှုပွား၍နေလိမ့်၏သူလုံးတဲ့လုပ်ငန်းခွင်ကတော့မလုပ်တည်းလေမိမိသိရင်ခဲပြီးတဲ့အတိုင်းကြံနာခဲ့ပြီးတဲ့အတိုင်းဤတရားတော်တွေကိုအစနစ်တကျစိတ်ဖြင့်အဖမံအထက်တစစ်စစ်ငုံငုံကြံစီတယ်အဖမံအထက်တသုံးသက်တဲ့စိတ်ဖြင့်အဖမံအထက်တစစ်စစ်ငုံငုံထွင်းဖောက်သိမြင်သည့်အစဉ်ရောက်အောင်ကြည့်ရှုခြင်းနဲ့အနုဝိတေကိတိဆိုတာကတော့ဥစဉ်တို့အာယုံဘောတို့စိတ်ကလေးရှိရှုတင်ပြတဲ့သဘောလေးပါဘယ်အာယုံဘကုစိတ်ကိုရှိစုတင်ပေးနေတယ်လို့မြင်တော့မိမိကအာနာပါနရှုရင်အာနာပါနကမ္မထံကိုစီးပြန်ရင်အာနာပါနကမ္မထံအာယုံဘသို့စိတ်ကိုရှိစုတင်ပေးတယ်။ယုတ်တရားတွေကိုရှုရင်ယုတ်တရားဆိုတဲ့အာယုံဘသို့စိတ်ကိုရှိစုတင်ပေးတယ်။နန္တရားတွေကိုရှုရင်နန္တရားဆိုတဲ့အာယုံဘသို့စိတ်ကိုရှိစုတင်ပေးတယ်။အကြောင်းတရားအကျိုးတရားတွေကိုသိသိခဲ့ရင်လည်းအကြောင်းတရားအကျိုးတရားဆိုတဲ့အာယုံဘသို့စိတ်ကိုရှိစုတင်ပေးတယ်။အဲယုတ်နာကြောင့်သင်္ခါရတရားတွေရဲ့အနိစ္စအချက်ဒုက္ခအချက်အနတ္တအချက်တွေကိုရှုနေရဆိုရင်လည်း ထိုယုံ၌ကြောင်းကျသင်္ခါရတရားတို့ရဲ့အနိစ္စအခြင်းယဒုက္ခအခြင်းယအနတ္တအခြင်းယဆိုတဲ့အယုံဘောသို့ရောက်အောင်စိတ်ကိုရှိရှုတင်ပြီးတယ်ဒီလိုတင်ပြီးနေတဲ့သဘောကိုအနုဝိတကိတိလို့ခေါ်တာနော်ဒီရန်လေးတော့ပြီးမိကိုလေးထုတ်ပြီးတော့ကလထိုင်မပက်လက်လှမ်းပြီးစဉ်းစားကျင်တာစဉ်းစားနေတာကိုအနုဝိတကိတိလို့ပြောသလားမဟုတ်ပါဘူးနော်သင်ကြားခဲ့တဲ့အတိုင်းသင်ကြားထားတဲ့အတိုင်းလိလစီပုခရဲထားကြတဲ့အတိုင်းဆရာသမားထံမှနားဖြင့်စိတ်ထောင်ပြီးသေချာသင်ယူခဲ့တဲ့အတိုင်းပဲဒီတရားတွေကိုအဖမံအထက်ထက်ရှုပ်ပတ်သုံးသပ်နေတယ်အနုဝိစာရိတိထက်ခက်ထက်ခက်ရှုပ်ပါတယ်မနတ္တနုဘခိတိစိတ်ဖြင့်မြင်အောင်လေ့ကျင့်တယ်ဒီလိုဆိုရင်ဒကာကြီးတွေခစ်ပြောနေတဲ့စကားလေးတခုရှိပါတယ်နော်ဒကာကြီးတွေဒကာကြီးတွေစဉ်းစားဖို့အတွက်ဘုန်းကြီးတင်ပြတာပါဒီတရားတွေဟာစံတရားတွေပဲဒီလိုဘုန်းကြီးခဏခဏအပြောခံရကိုဘုရားကအဲ့ဒီဇာတရားတွေဇာတရားလို့ခေါ်ဆိုအပ်တယ်ဘုရားဟောနေတဲ့တရားကိုဘုရားရှင်ကဘာလို့ရမလဲအနုဝိတ္တကေတိအနုဝိစာရေတိမနတ္တနုဘခတိဒီတရားအယုံဘောတစိတ်ကိုရောက်အောင်ရှေ့ရှုတင်ပေးပါဒီတရားအယုံတွေကိုထက်ကတက်ကသုံးသပ်ပါစိတ်ဖြင့်အဖမှန်အထက်တက်စိတ်စိတ်ငုံငုံရှေ့ရှုပါအဲ့ဒီဇာတရားတွေကိုဘာလို့ရမလဲဉာဏ်နဲ့မြင်အောင်ရှုရမယ်ဘာအကုညီနဲ့လို့မေးတော့ဝိတ္တဝိဇ္ဇာရတို့ရဲ့အကုအညီနဲ့ရှုရတာပါနော်ဒါကြောင့်အနုဝိတ္တကိတိအနုဝိဇ္ဇာရတိဆိုပြီးဒီလိုသုံးတယ်မနတ္တနုဘကိတိစိတ်နဲ့ကောမရှုအောင်လို့ဆိုတာစိတ်နဲ့လည်းမြင်အောင်ရှုအောင်အဲဒီရှုတဲ့အပိုင်းမှာဒီစိတ်ကဉာဏ်ပြန်ထမ်းနေတဲ့စိတ်ကိုအထွတ်အထိပ်ရည်ရွှန်းညှို့ထားပါတယ်နော်ဒီတော့ဝိတ္တဝိဇ္ဇာရတိခြံရံထားတဲ့ဉာဏ်ပြန်ထမ်းနေတဲ့စိတ်ဓာတ်ဖြင့်ဒီယုံနာဓမ္မသင်္ခါရတရားတွေရဲ့အနိစ္စအချက်ဒုက္ခအချက်အနတ္တအချက်တွေကိုမြင်အောင်ရှုပါသုံးသပ်ပါလို့ဒီလိုပြောတာ။ဘုရားဟောနေတဲ့တရားတွေဟာတတိပဌာန်၄ပါးမှာလာဥတိုက်ပါတယ်။တနည်းတော့မဂ္ဂင်၈ပါးမှာဥတိုက်ပါတယ်နော်။အလုံးကကာယဝေဒနာစိတ်ဓာတ်ဓမ္မအမြင်ရတဲ့ဒီယုံနာကြောင့်သင်္ခါရတရားတို့ရဲ့အနိစ္စအချက်ဒုက္ခအချက်အနတ္တအချက်တွေကိုမြင်အောင်ရှုဖို့ဤမျိုးမျိုးနဲ့မြတ်စွာဘုရားဟောနေခြင်းသာဖြစ်တယ်။အဲဒီဟောထားတဲ့တရားတွေကိုနာယူခဲ့သည့်အတိုင်းသင်ကြားခဲ့တဲ့အတိုင်းဒီတရားတွေကိုစိတ်ဖြင့်အဖမှန်အထက်တက်ရှုရှုတင်ပြပါအဖမှန်ထက်ထက်သုံးသပ်နေပါ။စိတ်နဲ့အဖမှန်အထက်ထက်ပရမတ်တို့ဉာဏ်အမြင်စိတ်တိုင်အောင်စစ်စစ်ငုတ်ကိုကြည့်ရှုဆင်ញင်သုံးသပ်ရှုပွားပြီးနေပါဆိုပြီးဒီလိုညွှန်ကြနေတယ်နော်အဲဒီလိုယဟန်တော်တစ်ပါးကလေ့ကျင့်ပြီးလေ့ကျင့်လိုက်တော့ဘာဖြစ်တယ်လဲယထယထမေခမေမေခုယထသုတံယထပရိယတံဓမ္မစေတသအနုဝိတ္တကိတိအနုဝိစာရိတိမနတာနုဘခတိတထတထသောတသမိန်ဓမ္မအထပရိသဝေတိသဟောတိဓမ္မပရိသဝေတိသဘိခဝေစေတယံတို့ဘိခုယောဂဝသရယဟန်တော်သည်ယထယထအကျင့်အကျင့်တော်သောအခြင်းအရာအဖြစ်ယထသူတံဇာနာအတိုင်းပြီးသောယထပရိယတံလိလစီဘုတင်ကြအပြီးတိုင်းသောဓမ္မံတရားတော်မြတ်ကိုစေတသာစိတ်ဖြင့်အနုဝိတေကိတိအဖမံအထထရှိရှုတင်ပေ၏အနုဝိစာရိတိအဖမံအထထသုံးသပ်၏မနတနုဘကတိစိတ်ဖြင့်အဖမံအထထစိစိငုံငုံကြည့်ရှုဆင်ခြင်ရှုပါသုံးသပ်၍နေပေ၏တတတတထိုထိုကဲ့သို့သောအခြင်းအရာအဖြစ်သောတို့ရတော်သည်တသမိန်ဓမ္မိထိုတရားတော်မြတ်၌အထပရိသဝေတိသအနေသဘောတရားကိုညာသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်အနေသဘောတရားကိုကိုယ်တိုင်မြင့်မောထွန်းဖို့သိမြင်သည်လီဟောသည်ဖြစ်၏ဓမ္မပရိသဝေတိသသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ပါဠိစကားလုံးဟုခေါ်ဆိုအပ်သောဓမ္မသဘောကိုကိုယ်တိုင်မြတ်မောထွန်းဖို့သိမြင်သည်လီဟောဒီဖြစ်ပေ၏ပထဝီဓာတ်အာဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်ဆိုတဲ့သကလုံးလေးတွေလည်းသိတယ်ပထဝီဓာတ်ဆိုတာဘာပြောတယ်ဆိုတဲ့အနေတိပဲဒီလည်းစနစ်တိကြသိအာဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်တို့ရဲ့အနေတိပဲဒီလည်းစနစ်တိကြသိရှုလဲရှုတတ်တယ်အလားတူပဲယုတ်ဒီနန်းလေးသိတယ်အကြောင်းတရားအကျိုးတရားတွေသိတယ်အကြောင်းတရားနေတဲ့ကွာဒီယုတ်နန်းတို့ရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုထိုးထင်းသိအကြောင်းတရားတွေလည်းသိတယ်အကျိုးတရားတွေလည်းသိနော်အလုံးကိုသိနေတယ်အဲ့ဒီလိုသိလိုက်တဲ့အတွက်ဘာဖြစ်လဲတသအထပရိသဝေတိနောဓမ္မပရိသဝေတိနောပမောက္ခံဇာယတိအထပရိသဝေတိနောအနေအဒီပဲကိုသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မြတ်မောထွန်းဖောက်သိမြင်လျက်ရှိသောဓမ္မပရိသဝေတိတို့ပါဠိစကားလုံးတို့ဤပါဠိစကားလုံးတို့ကိုသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မြတ်မောထွန်းဖောက်သိမြင်လျက်ရှိသောတသထိုယောဂဝန္ဆရပုဂ္ဂိုလ်၏အတန္တ၌ဗမောဇာနှစ်သက်ဝမြောက်ခြင်းဗမောဇာတရားတိဇာယတိထင်ရှားဖြစ်ပေါ်၍လာပေ၏ဇနစ်တကျသိပြီယုတ်ဒိဏနေသိပြီအကြောင်းတရားအကျိုးတရားတွေသိပြီအဲဒီရှင်နတ်ကတော့ဇန်တရားတွေအထိသိပြီနော်ဇန်တရားတွေကိုကိုယ်တိုင်မြတ်မောသိတယ်ဒီဇန်တွေကိုအခြေခံပြီးယုတ်ဒိဏနေသိတယ်အကြောင်းတရားအကျိုးတရားတွေသိတယ်အကြောင်းတရားနေတဲ့ကွာဒီယုတ်နန်းတို့ရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုသိတယ် သိလိုက်တယ်မှာမဲ့ညာဘုံညာစိတ်တည်တိုင်အောင်အစဉ်အစဉ်ထွက်ထွက်သိသွားပြီသိလိုက်တဲ့အချိန်ခါကျတော့ဒီလိုအတိတုညာတို့ရရှိတဲ့တော်ကောင်းတို့ရဲ့တန်တမပါမောက်ဇတ်နှစ်သက်ဝမ်းမြောက်ခြင်းဆိုတဲ့တရားတစ်ခုပေါ်မလာနိုင်ဘူးလားပေါ်လာပြီပမုဒိတတပိတိဇာယတိပမုဒိတတနှစ်သက်ဝမ်းမြောက်ခြင်းရှိသောပုဂ္ဂိုလ်ရဲ့တန်တမ၌ပိတိအလွန်နှစ်သက်ရွှင်လန်းအာရုံခြင်းဆိုတဲ့ပိတိတရားဒီဇာယတိသင်္ချာဖြစ်ပေါ်၍လာပေ၏နုညံသောပိဋိကိုပဲပမုဒ္ဒခေါ်တယ်ရင့်ကျင်နေတဲ့ပိဋိအကောင်းနေတဲ့ပိဋိကြတော့ပိဋိလို့ခေါ်တယ်နော်ပိဋိမနတကာယပတ္တံပတိပိဋိမနတအလွန်အကောင်းသောနှင့်တဲ့ဝမ်းမြောက်ခြင်းပိဋိတရားပိဋိတရားနှင့်ရှင်တွေ့သောစိတ်ဓာတ်ရှိသောယောဂဝဆရာပုဂ္ဂိုလ်ရဲ့တန်တန်၌ကာယယောဂဝဆရာပုဂ္ဂိုလ်ပိဋိမနတအလွန်နှင့်တဲ့ဝမ်းမြောက်ခြင်းပိဋိတရားနှင့်ရှင်တွဲလျက်ရှိသောစိတ်ဓာတ်ရှိသောယောဂဝတ္တရာပုဂ္ဂိုလ်၏ကာယရူပကာယနာမကာယတိပတ္တမတိငြိမ်းအေး၍လာပေ၏ပိဋိနှင့်ရှင်တွဲနေတဲ့စိတ်ဓာတ်ရှိတဲ့ယောဂဝတ္တရာပုဂ္ဂိုလ်ရဲ့ရူပကာယနာမကာယတိဟာငြိမ်းအေးလာပြီနော်အလွန်အစင်တည်းမြင့်တဲ့ပိဋိပြောတာပါနော်မမပိဋိမျိုးကာမဂုဏ်နှင့်ရှင်တွဲနေတဲ့ပိဋိမျိုးကိုတော့မဆိုလိုဘူးဗန္တန္တကာယဒုက္ခံတေတိဝတ္တတကာယောကိုစိတ်တို့ရဲ့ငြိမ်းအေးခြင်းရှိသောယောဂဝဆရာပုဂ္ဂိုလ်သည်ဒုက္ခခန္ဓာဒုက္ခဘောဝိတ္တိခံစားရ၏စိတ်စရိတ္တိငြိမ်းအေးလာပြီကိုယ်ရည်လည်းငြိမ်းအေးလာပြီဆိုရင်တော့ခံစားတဲ့ဒုက္ခဝေဒနာကိုထိုသူတော်ကောင်းသည်ခံစားရပြီဒုက္ခိနောစိတ်တံသမာတိယတိဒုက္ခိနောခံစားခြင်းရှိသောပုဂ္ဂိုလ်၏စိတ်တံစိတ်တိသမာတိယတိတည်ကြည်၍လာပေ၏ခံစားခြင်းရှိနေတဲ့ပုဂ္ဂိုလ်ရဲ့စိတ်ဓာတ်တွေကတည်ကြည်လာပြီစိတ်ကြီးကဆင်းရဲနေပြီတည်ကြည်မှုဖြစ်ပါမလားမဖြစ်ဘူးနော်ဘလောက်အထိတည်ကြည်လဲလို့မြေတော့အရတ္တမေအရတ္တဖို့စိတ်တည်တိုင်အောင်မဲ့တည်ကြည်လာပြီဇာနသမာဓိဋ္ဌိနဲ့ရှင်တွေ့နေတဲ့သမာဓိဝိပဿနာသမာဓိဋ္ဌိနဲ့ရှင်တွေ့နေတဲ့သမာဓိမေဃသမာဓိဋ္ဌိနဲ့ရှင်တွေ့နေတဲ့သမာဓိဖလသမာဓိဋ္ဌိနဲ့ရှင်တွေ့နေတဲ့သမာဓိအဲ့ဒီအစဉ်စဉ်သောသမာဓိတွေကိုဒီတော်ကောင်းကရရှိသွားပြီရရှိလိုက်တဲ့အတွက်ဘာဖြစ်လဲဣဒံဘိခွေသရတံဝိမုဒ္ဒယရဏဘိခွေစေတယံတို့ဣဒံဤတရားဒီကသရုထဝိမုဒ္ဒယရဏသရုထဝိမုဒ္ဒယရဏတရားပါပေသည်ကိလေသာတို့မှလွတ်မြောက်ကြောင်းဖြစ်တဲ့သရုထဝိမုဒ္ဒယရဏအတရားပဲဒီကြည့်စဉ်လေးကိုကြည့်လိုက်ရင်ပေါ့ဘုရားရှင်ရဲ့တရားတော်တွေကိုသင်ယူပြီးတော့သင်ယူထားခဲ့တဲ့အတိုင်းသမ္မာတိဋ္ဌိဉာဏ်ပညာဖြင့်အနဲ့ဒီပဲဒီရောတရားတော်တွေကကိုယ်တိုင်မြတ်မထွက်ဖို့သိအောင်လက်ကျင့်ရင်းသည်ကိလေသာတို့မှလွတ်မြောက်ကြောင်းကျင့်ဝင်ကျင့်ဝပฏิပါမဖြစ်ဘူးလားဖြစ်နေတယ်ဒီလိုဆိုရင်ဒီချိန်တုန်းကပေါ့လေပြဿနာပေါ်ခဲ့မှုတဲ့စကားလေးသွားပြီးတော့အဖတ်ရတယ်ဒိဋ္ဌိနဲ့မင်းသားဟာတောထွက်သွားတော့ကပြိကသုံးဖို့ထမ်းပြီးတောထွက်သွားတာမဟုတ်ပါဘူးဆိုပြီးတော့တရားဟောခဲ့ဘူးတဲ့ပုဂ္ဂိုလ်သူပေါ့နော်။ရံကုန်မှာတော်တော်လေးပြဿနာဖြစ်သွားတယ်။မင်းတို့မှန်ပါတယ်ဒိဋ္ဌိနဲ့မင်းသားကပြိကသုံးဖို့ထမ်းပြီးတောထွက်သွားတာတော့မဟုတ်ဘူး။ဒါပေမဲ့ဒီပြိကသုံးဖို့ကိုဟောကြားနှစ်ရက်အတွက်ရည်ရွယ်ပြီးတော့တောထွက်သွားတာလေ။တောထွက်သွားတယ်လို့တော့မပြောနိုင်ဘူးလား။ပြောနိုင်ပါလေ။ဒီလိုစလို့ရှိရင်ပြိကတိဟောနေတာကအဲ့ဒီပဲမရှိဘူးဆိုတဲ့အဲ့ဒီပဲဖြစ်မသွားဘူးလား။ဟင်။အဲ့တော့ဒီပြိကတိကမြတ်စွာဘုရားဟောကြားပြတာဆုံးဆုံးမှကြည့်ပြီဘာအတွက်ရည်ရွယ်ပြီးတော့ဟောတယ်လဲ။ဘာဝကရည်သစ္စာ၄ပါးတည်းရဲ့အတွက်ရည်ရွယ်ပြီးတော့ဟောတာပါနော်။ဒါလေးကိုသဘောပေါက်အောင်ဘုန်းကြီး။ဟောသစ္စာတန်ရုပ်မှလာတဲ့ဒီသဘာဝနာတုတ်တန်လေးကိုအတွန်းချုပ်ပြီးတော့နည်းနည်းလုံရင်ကောက်ထုတ်ပြီးပြောမယ်။တခြင်းမြတ်စွာဘုရားကရင့်တိုက်တော်တစ်ခုမှသတင်းသုံးပါလေ။ဒီသပဆိုရကရင့်တိုက်ဝဏကတော့ပဲ။ရင့်တိုက်တော်တစ်ခုမှမြတ်စွာဘုရားသတင်းသုံးကနိဒံစင်တော်မူပြီးတဲ့နောက်ပိုင်းယဟန်တံဃာရီကညနေကြအခါရောက်တော့ဘုရားရှင်တန်းချင်းကပြီးလာကြတယ်။ထိုကမှာဘုရားရှင်ကတရားဟောခြင်းနဲ့အဲ့အတွက်ဘာလုပ်တလဲ။ရင်းတဲ့ရွယ်ကလေးအနည်းငယ်ကိုလက်ဝါးနဲ့ကောက်လက်နဲ့ကောက်ယူပြီးတော့လက်ဝါးတစ်ဖက်ပေါ်ကိုတင်ထားလိုက်တယ်။တင်ထားပြီးတဲ့အချိန်ကကြတော့မှယဟန်တော်တွေကိုဘုရားရှင်ကမိတယ်ရှင်သာရန်တို့ငါဘုရားရှင်ရဲ့လက်ဝါးတော်ပေါ်မှာတည်ရှိနေတဲ့ရင်းတဲ့ရွယ်နဲ့ရင်တိုက်တော်တော်လုံးမှာတည်ရှိနေတဲ့ဒီရင်တဲ့ရွအဲ့ဒီနှစ်ခုတိုက်တန်နှိမ့်ဆန်ကြည့်ရင်ဘယ်ရင်ကများတယ်ဒီလိုမေးလိုက်မေးလိုက်တဲ့အချိန်ကမှဘုရားရှင်ကဗာပြန်ဖြေလဲမဲ့ရဟန်းတော်တွေကဗာပြန်လျှောက်ထားလဲမြတ်စွာဘုရားမြတ်စွာဘုရားရှင်ဤလေဝတော်ပေါ်မှာတည်ရှိနေတဲ့ရင်တဲ့ရွသည်ရင်တိုက်တော်တော်လုံးမှာတည်ရှိနေတဲ့ရင်တဲ့ရွနေတဲ့တိုက်တန်နှိမ့်ဆန်ကြည့်မယ်ဆိုရင်အလွန်အလွန်နဲ့ပါလှပါတယ်မြတ်စွာဘုရားဆိုပြီးတော့ပြန်ပြီးလျှောက်ထားတယ်နော်เออจิตตญาณတို့ဒီတိုင်းပဲငါဘုရားသိရှိပြီးတော့ဟောကြားတဲ့တရားကလက်ဝါးပေါ်မှာတင်ထားတဲ့ရင့်တဲ့ရွက်လောက်ပဲရှိတယ်။ငါဘုရားသိပြီးမဟောတဲ့တရားတွေကရင့်တဲ့တော့တော်လုံးမှာတည်ရှိတဲ့ရင့်တဲ့ရွက်တွေလောက်များပြပါတယ်။ဘာဖြစ်လို့ငါဘုရား သူယင်းတိုက်တော်တော်လုံးမှာတည်ရှိနေတဲ့ယင်းတဲ့ရွက်လောက်မြပြနေတဲ့တရားတွေကိုသင်္ခေတတို့ကငါဖျားဟောကြားပြတာဆုံးဆုံးမှပြီးမပေးတယ်လေသင်္ခေတတို့တန်တမရာဂကုံဖို့ရန်အကြောင်းတရားလည်းမဟုတ်ဘူးကိလေသာအပူမီးတွေညှင်းအေးဖို့ရန်အကြောင်းလည်းမဟုတ်ဘူးနိဗ္ဗာန်သင်္ခေတတို့နိဗ္ဗာန်ရရှိဖို့ရန်အတွက်လည်းမဟုတ်ဘူးဒါကြောင့်ငါဖျားဒီတရားတွေကိုမဟုတ်ဘူးလေဝါဘုံမှာတင်ထားတဲ့ယင်းတဲ့ရွက်လောက်ပဲရှိတဲ့အနည်းငယ်သောတရားတွေကိုသာလေငါဖျားဟောတယ်။ဘာကြောင့်လဲ။အဲ့ဒီအနည်းငယ်သောတရားတွေကသင်္ခေတတို့နိဗ္ဗာန်ရရဲ့အတွက်ဖြစ်တယ်။သင်္ခေတတို့ရဲ့တဏ္ဍာမကိလေသာအပုံမိတွေညှင်းအေးဖို့ရန်အတွက်အကြောင်းတရားဖြစ်တယ်။ဒါကြောင့်လေဝါဘုံမှာတင်ထားတဲ့ယင်းတဲ့ရွက်လောက်ရှိတဲ့အနည်းငယ်သောတရားကိုသာလေငါဖျားဟောကြပါတယ်ဆိုပြီးဒီလိုအမိန့်ရှိတယ်။အဲ့ဒီလိုအမိန့်ရှိပြီတဲ့အချိန်ကကြတော့လေဝါဘောမှာတင်ထားတဲ့ယင်းတဲ့ရွက်လောက်ပဲရှိနေတဲ့အနည်းငယ်သောတရားဆိုတာကဘယ်တရားတွေလဲ။ဤကဒုက္ခတစ္ဆာလို့ငါဖျားဟောတယ်။ဤကဒုက္ခဖြစ်ကြောင်းသမှုရာတစ္ဆာတရားလို့ငါဖျားဟောတယ်။ဤကဒုက္ခချုပ်ရာနိရောဓအရိယတစ္ဆာတရားလို့ငါဖျားဟောတယ်။ဤကဒုက္ခချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းကျင့်စဉ်မဂ္ဂအရိယတစ္ဆာတရားလို့ငါဖျားဟောတယ်။ဒီတစ္ဆာလေးပါးတရားကိုပဲငါဖျားဟောတယ်။ဒါကြောင့်သင်္ခေတတို့တထွေဟာဤကဒုက္ခတစ္ဆာလို့သိအောင်ကြည်ကြံကြုတ်ကိုဘောများအထုံကြပါဤကသမုဒိယတစ္ဆာလို့သိအောင်ကြည်ကြံကြုတ်ကိုဘောများအထုံကြပါဤကနိရောဓတစ္ဆာလို့သိအောင်ကြည်ကြံကြုတ်ကိုဘောများအထုံကြပါဤကဒုက္ခချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းကြည်စင်လို့ခေါ်ဆိုအပ်တဲ့မဂ္ဂတစ္ဆာလို့သိအောင်ကြည်ကြံကြုတ်ကိုဘောများအထုံကြပါဆိုပြီးတော့မြတ်စွာဘုရားဒီလိုတိုက်တွန်းတယ်နော်အဲ့ဒီတိုက်တွန်းတဲ့စကားလေးကြည့်လိုက်မြတ်စွာဘုရားသည်သာဝကရိနိဗ္ဗာန်ရရင်းနဲ့သက်ဆိုင်နေတဲ့တရားတွေကိုသာဟောသွားတာပါဒီတော့ဘုရားဟောနေတဲ့တရားတွေသည်သာဝကတွေနိဗ္ဗာန်ရရဲ့အတွက်ဟုတ်သလားမဟုတ်ဘူးလားလို့မေးရင်ဘယ်လိုဖြစ်မလဲဟုတ်ပါတယ်အဲ့ဒီတရားတွေအတင်ကျင့်ရမလားမကျင့်ရဘူးလားလို့မေးရင်ကောကျင့်ရမယ်အဲ့ဒီသာဝကတွေနိဗ္ဗာန်ရရဲ့အတွက်ဟောထားတဲ့တရားဟာဘာလဲလို့မေးရင်သစ္စာ၄ပါးပဲနော်ဒီသစ္စာ၄ပါးကိုသမာဓိတ္တိဉာဏ်ပညာဖြင့်ကိုယ်တိုင်မြတ်မောထွန်းဖို့သိအောင်ကျင့်ရမလားမကျင့်ရဘူးလားမေးရင်ကျင့်ရမယ်နော်ဒါကြောင့်ဥစ္စလို့စကားဆိုတာကိုပြောကျင်တယ်လို့စီးမဲ့ကမ်းမဲ့စီးလို့ဝါလို့ပြောမယ်ဆိုလို့ရှိရင်တော့အကျိုးတရားတွေများစွာဆုပ်ယုပ်ပြည့်စုံပြီးမသွားနိုင်ဘူးလားသွားနိုင်တယ်သိတတိရှိဖို့ကောင်းတယ်နော်ကဲသတုဒ္ဓဝိမုဒ္ဒယရဏတရားဒီချက်နဲ့ပတ်သက်ပြီးတော့ယတ္တဘိက္ခုနာအပ္ပမတ္တတာအာတာပိနောပိတတတာဝိခရတောအဝိမုဒ္ဒဝါစိတ္တဝိမုစတိအပရိခိနာဝါအတဝါပရိခယံကိသံတိအနန္တဘဒဝါအနုတ္တရယောဂခေမံဘဗုဏတိယင်ဘုရားဟောတဲ့တရားတွေကိုစနစ်နဲ့ကြသင်ယူပြီးတဲ့အချိန်ခါမှာသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မြတ်မောထွန်းဖို့သိအောင်ကျင့်တယ်။ကျင့်လိုက်တဲ့အချိန်ခါမှာဒါနသမ္မာဒိဋ္ဌိနဲ့ရှင်တွဲနေတဲ့သမာဓိဝိပဿနာသမ္မာဒိဋ္ဌိနဲ့ရှင်တွဲနေတဲ့သမာဓိမဂ္ဂသမ္မာဒိဋ္ဌိနဲ့ရှင်တွဲနေတဲ့သမာဓိဖလသမ္မာဒိဋ္ဌိနဲ့ရှင်တွဲနေတဲ့သမာဓိအရတ္တဖို့တိုင်အောင်သောသမာဓိနဲ့အစဉ်စဉ်ရပြီ။ရခဲ့ရင်ထိုပုဂ္ဂိုလ်တဏ္ဍာမှာဘာဖြစ်မလဲ။ယင်းယောဂဝဇ္ဇရယံတို့ရဲ့အဖို့မမိတ်မလျော်ခြင်းဆိုတဲ့အပမာဒတရားလက်ကင်ထပြီးတော့ကိရိတာတွေကိုပူပန်စေတတ်လောင်ကျွမ်းစေတတ်တဲ့သမ္မာပဒံလုံးလဝိရိယတွေထမ်းရလျက်နိဗ္ဗာန်သို့ဆင်းလို့သောစိတ်ဓာတ်အပြည့်အဝရှိလျက်နေထိုင်နေတဲ့တို့ယောဂဝဆရယဟန်တို့ရဲ့တန်တမှာတို့ယောဂဝဆရယဟန်တို့ရဲ့စိတ်အစဉ်သည်ကိရိတာတို့မှမလွတ်မြောက်သေးဘူးဆိုလို့ရှိရင်လည်းလွတ်မြောက်သွားပြီလိမ့်မယ်တို့ယဟန်တို့ရဲ့တန်တမှာအာတောတရားတွေမကုန်သေးဘူးဆိုလို့ရှိရင်လည်းအာတောတရားတွေကုန်သွားလိမ့်မယ်တို့ယဟန်တို့သည်အတုမရှိတဲ့ယောဂ၄ပါးတို့ရဲ့ဂုံရဖြစ်တဲ့အရတ္တမေအရတ္တဖို့တို့မဆက်ရောက်သေးဘူးဆိုလို့ရှိရင်လေဒီဝိမုဒ္ဒယရဏတရားမှာယက်တည်ပြီးကျင့်ကြံကြုတ်ကိုဗောမြအပ်ထုတ်ခဲ့မယ်ဆိုရင်ယောဂဂုံရဖြစ်တဲ့အတုမေအရတ္တမေအရတ္တဖို့တို့ဆက်ရောက်သွားနိုင်ပါတယ်ဆိုပြီးတော့မြတ်စွာဘုရားဒီလိုဟောတယ်ဒီလိုဆိုရင်ဘုရားဟောတဲ့တရားတွေသည်သာဝကတွေအရတ္တမေအရတ္တဖို့ဆက်ရေးကိုဥတည်ထားတယ်လို့မပြောနိုင်ဘူးလားပြောနိုင်ပါတယ်ဒါကြောင့်ဘုရားဟောတရားကိုအရင်မပယ်မိဖို့တော့တတိရှိရမယ်နော်ကဲနောက်ထပ်ပြင်စမဝိမုဒ္ဒယရဏတရားဆိုတာကဘာလဲ။ဘုနာသဗရံဘိခွေဘိခုနောနယေဝခောတထဓမ္မတေသတိအညာတရောဘဂရုဌာနိယောသဗ္ဗမစာရိနာမိယထတုတံယထပရိယတံဓမ္မဝိထာရိဏပရိတံတေသတိနာမိယထတုတံယထပရိယတံဓမ္မဝိထာရိဏသစ္ဆယံကရောတိနာမိယထတုတံယထပရိယတံဓမ္မစေတသာနုဝေကိဥဒကေတိအနုဝိစာရိတိမနတာနုဘေခေတိယဟန်တော်တပါယောဂဝဆရာယံတော်တပတ်ကိုမြတ်စွာဘုရားကလည်းတရားမဟုတ်ဘူးလေးစားတတ်တဲ့အရာဌာနမှာတည်ရှိနေတဲ့သရင်သုံးပေါ်ယံတော်တပတ်ဘက်ကလည်းတရားမဟုတ်ဘူးထိုယံတော်ကလည်းမိမိကြားနားထားခဲ့ပြီးတဲ့အတိုင်းမိမိသိယူထားခဲ့ပြီးတဲ့အတိုင်းတရားတော်ကိုအကျယ်အဖြစ်သူတို့ဘက်ကလည်းဟောကြားပြတာဆုံးဆုံးမှမပေးဘူး မိမိသင်ယူထားခဲ့တဲ့အတိုင်းနားထောင်ထားခဲ့တဲ့အတိုင်းတရားတော်ကိုလည်းအကျဉ်းအဖြစ်ရွတ်ဖတ်တရဆဲမှုမပြုတ်ဘူးမိမိသင်နားထောင်ခဲ့တဲ့အတိုင်းသင်ယူခဲ့တဲ့အတိုင်းတရားတော်ကိုလည်းစိတ်ဖြင့်အဖမ်းမန်းထက်တာရှင်းရှုတင်မပေးဘူးအဖမ်းမန်းထက်တာမသုံးသပ်ဘူးစိတ်ဖြင့်အဖမ်းမန်းထက်တာစိတ်စိတ်ငုံငုံရှင်းရှုရှင်းရှင်းမှုမရှိဘူးဒါပြိနဲ့ဘာဖြစ်လဲအဘိဇာခွန်တအညတရံသမာဓိနိမိတ်တုခိတဟောတိသုမနိတိကတံသူပါဒရိတံသောပရိဝိဒ္ဓပညာယအဘိဇာခောတကယ်ချင်းချင်းအဖြစ်သောကအတ္တထုယောဂဝဆရယဟန္တောဧတန္တ၌အတ္တထုယောဂဝဆရယဟန္တောဧတန္တ၌အညတရံအမမထာတပဘသောသမာဓိနိမိတ်တံသမာဓိဖြစ်ကြောင်းနိမိတ်ကိုသုခိတံကောင်းစွာယူ၍ထာအတိဟောတိဖြစ်သုမနာတိကတံကောင်းစွာနှလုံးသွင်း၍ထာအတိဟောတိဖြစ်ရူပဓာရီတံကောင်းစွာခိုင်ကံအောင်ဆောင်းဆောင်းဆောင်းရွေထအတိဟောတိဖြစ်ပညာယသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်သုတ်ပရိဝိဒံကိုယ်တိုင်မျက်မှောက်ထွင်ဖောင်း၍သိမြင်အပြည့်ဒီဟောတိဖြစ်ဒါပေမဲ့လို့အဲ့ဒီယဟန်တော်ကခုနကပြောခဲ့တယ်နော်ဘုရားရှင်ထာမတရားနာမှုခရင်သုံးဘောတဘာဝထာမတရားနာမှုသုဘတော်အကျေအဖြစ်တရားဟောမှုမြင်ယူထားတဲ့အတိုင်တရားတော်တွေကိုအကျေအဖြစ်ရုပ်ပတ်တရဇေမှုမြင်ယူထားတဲ့အတိုင်တရားတော်တွေကိုစိတ်ဖြင့်အဖမှန်တတ်တဲ့စိတ်စိတ်ငုံငုံကြည့်ရှုရှင်ញံရှုပသုံးသပ်မှုမရှိဘူးမရှိပေမဲ့လို့တရားတော်ကဘာဖြစ်နေသလဲသူ့မှာတမာတိနမိတ်တစ်ခုကိုရရှိနေတယ်နော်တမာတိနမိတ်တစ်ခုကိုရရှိနေတယ်ဆိုတာကဘာပြောတာလဲလို့မေးတော့အဲ့ဒီတမာတိမှာတမာတိဖြစ်ကြောင်းနမိတ်ဆိုတာကအခုအာနာပါနရှုနေတဲ့ပုဂ္ဂိုလ်ကအာနာပါနကိုရှုလိုက်ပြီဆိုလို့ရှိရင်အလွန်ကျဉ်လင်တော့ပါနေတဲ့အာနာပါနပြိဘကနမိတ်အထိဆိုက်သွားပြီထိုင်သွားလိုက်တဲ့အချိန်ကမှဒီအာနာပါနပရိဘကနမိတ်ကိုအာယုံယူပြီးတော့ပရမဇန်သမာဓိနဲ့ထူထောင်နိုင်ပြီဒုတိယဇန်သမာဓိနဲ့ထူထောင်နိုင်ပြီတတိယဇန်သမာဓိနဲ့ထူထောင်နိုင်ပြီသတုတ္တဇန်သမာဓိနဲ့ထူထောင်နိုင်ပြီဆိုကြစို့နော်အဲဒီလိုဆိုလို့ရှိရင်တော့ဒီအာနာပါနပရိဘကနမိတ်ဟာသမာဓိနမိတ်လို့ခေါ်ပါတယ်အဲဒီနမိတ်ကိုသုခိတကောင်းစွာညာနဲ့ပိုင်းခြားပြီးတော့ယူထားတယ်သုမနတိကသုမနတိကတန်တဲ့စိတ်နဲ့ကောင်းစွာနှလုံးသွင်းထားတယ်သူပဓာရိတံခိုင်ခိုင်ခန့်ခန့်ကြီးကောင်းစွာဆောင်ထားနိုင်တယ်ဒီနမိတ်ပြောက်ပြတ်မတော့အောင်ကောင်းစွာဆောင်ထားနိုင်တယ်နောက်တစ်ခုသုပ္ပိဝိဒံပညာယဇာဏတမ္မာတိတိဉာဏ်ပညာဖြင့်ဒီပရိဘာကနမိတ်ကိုထွင်းဖောက်ပြီးတော့သိနေတယ်အကြွေကတိုင်းပွားနေတဲ့ပုဂ္ဂိုလ်တယောက်ဆိုကြပါစို့ဒါကြီးလေးပါကိုပြည်တယ်ပြီးတော့အလေးအောင်စွန့်အင်းနေအကောင်းလာတဲ့အခါ32ကုဋ္ဌတကု32ကုဋ္ဌတကနေအယောစုမိဋ္ဌာအယောစုကနေပြီးတော့အဖြူကတိုင်းကုလိုက်ပြီးဆိုကြပါစို့နော်သူအပြုကတိုင်းဝန်ကအရင်စဉ်မျက်နှာဖြန့်ပြီးတော့ပရမဇန်သမားတိဒုတိယဇန်သမားတိတတိယဇန်သမားတိသရုတ်တဇန်သမားတိခေါ်တဲ့သမားတိတွေကိုအစဉ်စဉ်ထူထောင်နိုင်ပြီးထားပါတော့အဲဒီလိုထူထောင်နိုင်တဲ့ပုဂ္ဂိုလ်ရဲ့တန်တမာတိအလွန်ကျဉ်လင်တော့ပါနေတဲ့ဒီအပြုံကတိုင်းပရိဘကနမိတ်တိသမာတိဖြစ်ကြောင်းနမိတ်လို့ခေါ်ပါတယ်သမာတိရဲ့အကြောင်းတရားပဲနော်အဲဒီသမာတိနမိတ်ကိုသူကသုခိတကောင်းစွာစနစ်တကျသင်ယူထားတယ်သင်ယူတယ်ဆိုတာကလက်တွေ့ကျင့်တာပြောတာဒီနေရာမှာတော့နော်ဒီသမารိနမိတ်ကလေးရအောင်လက်တွေ့ကျင့်တယ်ကျင့်ပြီးတဲ့အခါမှာသူကသူ့မနတိကတသိက္ခာဒီသမารိဖြစ်ကြောင်းနမိတ်လို့ခေါ်တဲ့အလွန်ကြည်လင်တော့ပါနေတဲ့အပြူရောင်ကတိုင်ပရိဘကနမိတ်ကိုကောင်းကောင်းကြီးနှလုံးသွင်းနေတယ်တခြားဆိုဘာမှသူကနှလုံးမသွင်းဘူးဒီနမိတ်သမารိဖြစ်ကြောင်းနမိတ်တစ်ခုကိုပဲစွတ်စွတ်တိုက်နှလုံးသွင်းတယ်နှလုံးသွင်းပြီးတဲ့အခါမှာသုဘဒါရိတဒီနမိတ်ကိုခိုင်ခတ်အောင်ကောင်းစွာဆောင်ထားနိုင်တဲ့စွမ်းအားလည်းရှိတယ်သုပတိဝိဒ္ဓပညာယဇာနတမ္မာတိတိဉာဏ်ပညာဖြင့်ဒီအလွန်ကျင်လင်တော့ပါနေတဲ့အာနာပါနပရိဘကနမိတ်ကိုကိုယ်တိုင်မြတ်အဖြူရောင်ကတိုင်ပရိဘကနမိတ်ကိုသမ္မာတိတိဉာဏ်ပညာဖြင့်ကိုယ်တိုင်မြတ်ဖို့ထွန်းဖို့သိနေတယ်ဒီအဆင့်ရောက်ပြီနော်အဲဒီလိုအဆင့်ရောက်တဲ့အခါကျတော့ဘာဖြစ်လဲယထာယတာဘိက္ခဝေဘိက္ခုနောအိညတရံတမ္မာတိနမိတ်တာဒုက္ခိတံဟောတိသူမနတိကတံသူပဓာရိတံသောပရိဝိဒ္ဓပညာယဘိက္ခဝေခြေတယံတို့ယထာယတာအကျဉ်းသောသောအချင်းအားအဖြင့်ဘိက္ခုနောယောဂဝဆရာယံတို့ဤတဏ္ဍာ၌အညာတရအမမတ္ထတပ္ပဘသောတမာတိနမိတ်တံတမာတိဖြစ်ကြောင်းနမိတ်ကိုသုခိတံကောင်းစွာသိယူ၍ထာအတိဟောတိဖြစ်သူမနာတိကတံကောင်းစွာနှလုံးသွင်း၍ထာအတိဟောတိဖြစ်သုဘတာရိတံခိုင်ခန့်အောင်ကောင်းစွာဆောင်၍ထာနိုင်သည်ဟောတိဖြစ်ပညာယတမာတိတိဉာဏ်ပညာဖြင့်သောပရိဝိဒ္ဓကိုယ်တိုင်မြတ်မောထွန်းဖို့သိမြင်အတိဟောတိဖြစ်ဇနိတကြသိနေပြီအစဉ်စံချိန်ပြီးသွားပြီအေးဒီတဲ့စွန့်နိုင်လို့ရှိရင်တမဘရှင်ပတ်အထိဒီတဲ့စွန့်နိုင်တော့ကတိုင်း10ပါးကတိုင်း10ပါးတမဘရှင်ပတ်ပေါက်သည့်အထိနော်ကတိုင်းတစ်ပါးတစ်ပါးမှာတမဘရှင်ပတ်ပေါက်သည့်အထိတမာတိစွန့်အင်းနေသိအကောင်းပြီဆိုကြစို့နော်ဒီတဲ့စွန့်နိုင်ရင်လဲ မေတ္တာကမ္မဋ္ဌာန်ဗုဒ္ဓဓတိကမ္မဋ္ဌာန်မရဏဓတိကမ္မဋ္ဌာန်အတုပကမ္မဋ္ဌာန်ကိုလည်းဒီစိရုဒ္ဓရခကမ္မဋ္ဌာန်ဤလည်းစနစ်တကျပွားနိုင်ပြီဆိုကြပါစို့နော်တမာတိဖြစ်ကြောင်းနမိတ်တွင်ကိုစနစ်တကျသူကတည်ယူနိုင်ပြီဒီတမာတိကိုခိန်ခတ်အောင်စောင့်ထားနိုင်တဲ့စွမ်းအားဒီတမာတိဖြစ်ကြောင်းနမိတ်တွင်ကိုမပြောက်မပြက်အောင်တည်တတ်အောင်ခိုင်မြဲအောင်စောင့်ထားနိုင်တဲ့စွမ်းအားရှိတယ်ဒီတမာတိဖြစ်ကြောင်းနမိတ်တွင်ကိုမမတိတိညာပညာဖြင့်ကိုယ်တိုင်မျက်မှောက်ထွန်းဖော်ပြီးသိတဲ့အဆင့်သို့ရောက်နေပြီရောက်လိုက်တော့ဘာဖြစ်လဲတတတတသောတတမိတ်တမေအထပိတဝေဒီသာဟောတိဓမ္မပိတဝေဒီသာတတတထုခေတောသောအခြင်းအဖြစ်သောထိုယောကဝဆရာယံတော်တိတတမိတ်တမေထိုတရားတော်၌အထပိတဝေဒီသာအနည်းသဘောတရားကိုမမတိတိညာပညာဖြင့်ကိုယ်တိုင်မျက်မှောက်ထွန်းဖော်သိမြင်သိလီဟောတိဖြစ်၏ဓမ္မပိတဝေဒီသာသကလုံးတို့၏သကလုံးတို့ကိုသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မြတ်မောထွက်ဖို့သိမြင်သည်လီဟောဒီဖြစ်ပေ၏။ဘာဖြစ်လို့လဲ။မြတ်စွာဘုရားဟောထားတာရှိတယ်။သမာဓိဘိက္ခဝေဘဝိထသမာဟိတောဘိက္ခဝေဘိက္ခုယထာဘုဒ္ဓံပဇာနာတိ။ဘိက္ခဝေစေတယံတို့သမာဓိသမာဓိကိုဘဝိထဖြစ်စေကြပါကုန်လော။ဝါပွားများကြပါကုန်လော။သမာဟိတောသမာဓိရှိတဲ့ပုဂ္ဂိုလ်သည်ယထာဘုဒ္ဓံမဖောက်မပြဟုတ်တိုင်းမှန်စွာပဇာနာတိဘွက်ခွဲပြပြသိ၏ခြေတယံတို့သမာဓိကိုထူထောင်ကြသမာဓိရှိနေတဲ့ယဟန်တော်သည်ဟုတ်တိုင်းမှန်စွာဘွက်ခွဲပြပြသိမယ်ဘာရင်ကိုဟုတ်တိုင်းမှန်စွာဘွက်ခွဲပြပြသိမလဲဣဒံဒုက္ခတယတာဘုဒ္ဓံပဇာနာတိအယံဒုက္ခတမုဒိယောတိယထာဘုဒ္ဓံပဇာနာတိအယံဒုက္ခនិရောဓောတိယထာဘုဒ္ဓံပဇာနာတိအယံဒုက္ခនិရောဓဂ ामि နိပရိပရာတိယထာဘုဒ္ဓံပဇာနာတိဣဒံဒုက္ခတိဣကဒုက္ခအရိယသစ္စာတရားဟူ၍ယထာဘုဒ္ဓံမပေါင်းမပြဟုတ်တိုင်းမှသောပဇာနာတိကိုပဲပြပြတိအယံဒုက္ခသမုဒိယတိဣကဒုက္ခဖြစ်သောသမုဒိယအရိယသစ္စာတရားဟောဤဟူ၍ယထာဘုဒ္ဓံမပေါင်းမပြဟုတ်တိုင်းမှသောပဇာနာတိကိုပဲပြပြတိအယံဒုက္ခនិရောဓောတိဣကဒုက္ခချုပ်ချောင်းនិရောဓအရိယသစ္စာတရားဟူ၍အယံဒုက္ခនិရောဓောတိဣကဒုက္ခချုပ်ရန်និရောဓအရိယသစ္စာတရားဟောဤဟူ၍ယထာဘုဒ္ဓံမဖောက်မပြဟုတ်တိုင်းမှသောပဇာနာတိကွယ်ကွယ်ပြပြတိအယံဒုက္ခនិရောဓဂ ामि နိပရိပဒါတိဤကဒုက္ခချုပ်ရနိဗ္ဗာန်သို့ရောက်ကြောင်းကျင့်စဉ်မဲ့ကအရိယသစ္စာတရားတိဟု၍ယထာဘုဒ္ဓံမဖောက်မပြဟုတ်တိုင်းမှသောပဇာနာတိကွယ်ကွယ်ပြပြတိဘာဖြစ်လို့ဒီလောက်ထိသိတယ်လဲသမာဓိရှိတဲ့ပုဂ္ဂိုလ်ကဘုရားရှင်ရဲ့တရားတွေကိုရှေ့ရခင်တည်းကဒုက္ခစနစ်တကျသင်ထားခဲ့ဘူးလေသင်္ထားခဲ့မှုတဲ့အတွက်ဒီလိုသမာဓိနမိတ်ကိုခင်ခင်ခန့်ခန့်ရလာတဲ့အချိန်ခါမှာဒုက္ခသစ္စာကိုသိခြင်းနဲ့သိထားဖြင့်ဒုက္ခသစ္စာအာယုံပေါ်သို့စိတ်ကိုရှေ့ရှုတင်ပေးလိုက်ရင်ဒုက္ခသစ္စာအာယုံဖြစ်တဲ့ယုံနံကြောင့်သင်္ခါရတရားတွေကိုဟုတ်တိုင်းမှန်စွာသိတယ်။သမုဒိယသစ္စာအာယုံပေါ်သို့စိတ်ကိုရှေ့ရှုတင်ပေးလိုက်ရင်လည်းသမုဒိယသစ္စာတရားတွေကိုဟုတ်တိုင်းမှန်စွာသိတယ်။ဘာဖြစ်လို့လဲ။သမာဓိရှိနေလို့နော်။သမာဓိမရှိတဲ့ပုဂ္ဂိုလ်တွေဒီလိုသိနိုင်ပါတယ်လို့ဘုရားကဟောသလားမဟုတ်ဘူးနောက်တစ်ခုဟောဘက်ကនិရောဓသစ္စာအာယုံဘောသို့စိတ်ကိုရှေ့ရှုတင်ပေးမယ်မဂ္ဂသစ္စာအာယုံဘောသို့စိတ်ကိုရှေ့ရှုတင်ပေးမယ်ဆိုလို့ရှိရင်လေဒီនិရောဓသစ္စာမဂ္ဂသစ္စာတွေကိုလည်းပါရမီအဖျောက်စွာအစဉ်စဉ်ထိုးထွင်းပြီးတော့သိနိုင်ပါတယ်နောက်တစ်ခုဟောဘက်ကခန္ဓာဝက်ကတန်ရုပ်ပါဠိတော်ကြတော့မြတ်စွာဘုရားပဲလို့လက်ဟောတယ်သမာဓိဘိက္ခဝေဘဝိထသမာဟိတောဘိက္ခဝေဘိက္ခုယထဗုဒ္ဓံပဇာနာတိဘိက္ခဝေစေတယံတို့သမာဓိသမာဓိကိုဘဝိထဖြစ်စေကြပါကုန်လော့ဝါပွားများကြပါကုန်လော့သမာဟိတောသမာဓိရှိတဲ့ပုဂ္ဂိုလ်သည်ယထာဘုဒ္ဓံမဖောက်မပြဟုတ်တိုင်းမှသောပဇာနာတိကွယ်ကွယ်ပြပြသည်စေတယံတို့သမာဓိကိုဖြစ်စေကြသမာဓိကိုပွားများကြသမာဓိရှိတဲ့ယဟန်တော်သည်မဖောက်မပြဟုတ်တိုင်းမှသောကွယ်ကွယ်ပြပြသည်လေဘာတွေကိုသိတယ်ဣတိရူပံဣတိရူပတသမုဒိယဣတိရူပတအထင်ကမောဣတိဝေဒနာဣတိဝေဒနာယသမုဒိယဣတိဝေဒနာယအထင်ကမောဣတိသင်္ညာဣတိသင်္ညာယသမုဒိယဣတိသင်္ညာယအထင်ကမောဣတိသင်္ခါရဣတိသင်္ခါရနာသမုဒိယဣတိသင်္ခါရနာအထင်ကမောဣတိဝိညာဏဣတိဝိညာဏတသမုဒိယဣတိဝိညာဏတအထင်ကမောဤကယုတ်ဝေဒနာသင်္ညာသင်္ခါရဝိညာဉ်ဆိုပြီးခန္ဓာ၅ပါးကိုဟုတ်တိုင်းမှန်စွာသိမယ်ဤကယုတ်ဝေဒနာသင်္ညာသင်္ခါရဝိညာဉ်တရားတို့ရဲ့ဖြစ်ကြောင်းသဘောနဲ့ဖြစ်ခြင်းသဘောဆိုတာကိုဟုတ်တိုင်းမှသာသိတာ။ဤကယုတ်ဝေဒနာသင်္ညာသင်္ခါရဝိညာဉ်တရားတို့ရဲ့ချုပ်ကြောင်းသဘောနဲ့ချုပ်ခြင်းသဘောတရားဆိုတာဟုတ်တိုင်းမှသာသိမယ်။အဲဒီလိုသိစီအတွက်သင်္ခေတတော်သမားကြီးထူထောင်ကြပါဆိုပြီးတော့မြတ်စွာဘုရားဒီလိုဟောတယ်။အဲဒီဟောကြားထားတဲ့သုတ်တန်တင်နာတော်များနဲ့အညီပေါ့။ခုလိုသမားကြီးနမိတ်တစ်ခုကိုခင်ခင်ခန့်ခန့်နဲ့တည်တည်တန့်တန့်ရရှိထားတဲ့တရားကောင်းတစ်ဦးက ဒီယောဝိရဏတညာသင်္ခါရဝိညာဉ်အမိရနေတဲ့ခန္ဓာ၅ပါးယုတ်တရားနံတရားတွေကိုလှမ်းပြီးရှုလိုက်မယ်ဆိုရင်မသိနိုင်ဘူးလားသိနိုင်တယ်ဟာတမာတိကိုအခြေခံပြီးတော့သူကတက်လာနော်သမုဒိယသစ္စာအမိရနေတဲ့ထိုယုတ်နံအကြောင်းကျောသင်္ခါရတရားတွေယုတ်တရားနံတရားတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေကိုလှမ်းပြီးရှုမယ်ဆိုလည်းမသိနိုင်ဘူးလားသိနိုင်တယ်အကြောင်းတရားနေတဲ့ကဒုက္ခနဲ့ငါဘယုံနာတရားတို့ရဲ့အနိစ္စအခြင်းအဒုက္ခအခြင်းအနတ္တအခြင်းအတေကိုသိအောင်လှမ်းပြီးရှုလဲမသိနိုင်ဘူးလားသိနိုင်တယ်။အေးဒီသမာဓိတွေကိုအခြေခံပြီးတော့ဒီဝိပဿနာသမ္မာတိဋ္ဌိဉာဏ်နဲ့ဝိပဿနာဉာဏ်နဲ့ရှင်းတွေ့နေတဲ့သမာဓိတွေကိုရင့်ကျက်အောင်ဆက်လက်ပြီးကြိုးပမ်းခဲ့မယ်ဆိုရင်ဝိပဿနာဉာဏ်တို့ရဲ့အဆုံးနဲ့အရိယမဉာဏ်ဖုံဉာဏ်တွေပေါ်လာနိုင်တယ်။ဒုအရိယမဉာဏ်ဖုံဉာဏ်တွေဖြင့်နိဗ္ဗာန်ကိုလှမ်းပြီးအာယုံယူလို့ရသွားမယ်။ထိုအချိန်ခါမှာဒုသရကောင်းသည်ယောဝိရဏတိညာသင်္ခါရဝิญဉ်ခေါ်တဲ့ဒုက္ခသစ္စာမြင်ရတဲ့ခန္ဓာ၅ပါးဒီခန္ဓာ၅ပါးကိုလည်းဟိုတိုင်းမှသာထိုးထွင်းသိမယ်ဒုက္ခန္ဓာ၅ပါးတို့ကိုဖြစ်ပေါ်စေတတ်တဲ့အကြောင်းရင်းသမှုတရားသစ္စာတရားကိုလည်းဟိုတိုင်းမှသာသိမယ်ဒုက္ခန္ဓာ၅ပါးတို့ရဲ့ချုပ်ကြောင်းလို့ခေါ်ဆိုအပ်တဲ့အတ္တင်္ဂရတအနိတ္တနိဗ္ဗာန်ကိုလည်းဟိုတိုင်းမှသာသိမယ်ဒုက္ခန္ဓာ၅ပါးတို့ရဲ့ဖြစ်မှုပြည့်မှုချုပ်မှုဆိုတဲ့ဥဒိယဝယသဘောတွေကိုလည်းဟိုတိုင်းမှသာသိလိမ့်မယ်နော်အဲ့ဒီအတိညာဟာဘာကိုအခြေခံပြီးတော့ရရှိတယ်လို့မြတ်စွာဘုရားဟောတယ်လေသမာဓိနမိတ်တစ်ခုကိုအခြေခံပြီးရရှိတယ်လို့ဟောပါတယ်နော်ဒါကြောင့်သမာဓိကိုအထင်သေးတယ်လားမသေးသင့်ဘူးမြတ်စွာဘုရားဒီမဂ္ဂင်၈ပါးထဲမှာဘာကိုမဂ္ဂင်၈ပါးဟောကြတဲ့အထင်မှာသမာဓိဆိုတဲ့မဂ္ဂင်တစ်ခုကိုထည့်သွင်းပြီးမဟောခဲ့ဘူးလားဟောခဲ့ပါတယ်မဂ္ဂင်၈ပါးစုံကြီးမှနိဗ္ဗာန်ကိုရမယ်လို့လက်ခံနှိမ်ခဲ့ရင်မဂ္ဂင်၈ပါးထဲမှာမဂ္ဂင်၈ပါးတို့ရဲ့အစိမ့်အပိုင်းတစ်ခုဖြစ်တဲ့သမ္မာသမာဓိကိုလည်းနိဗ္ဗာန်ရောက်ကြောင်းကျင့်စဉ်တရားလို့လက်မခံနိုင်ဘူးလားလက်ခံနိုင်ရမယ်နော်ဘာကောသမ္မာသမာဓိခေါ်ဆိုသလဲပရမဇန်သမာဓိဒုတိယဇန်သမာဓိတတိယဇန်သမာဓိသရတဇန်သမာဓိတွေကိုသမ္မာသမာဓိခေါ်ဆိုတဲ့ဆိုပြီးမဟာတိရပြဏတုတ်တံမှာဘုရားရှင်အတိအကျရှင်းထားပါတယ်နော်ဒါကြောင့်သမာဓိထူထောင်သင့်တယ်လားမထူထောင်သင့်ဘူးလားလို့မေးရင်ဘယ်လိုဖြေကြမလဲထူထောင်သင့်ပါတယ်အထင်မသေးတယ်ဘူးခင်ကတော့ဗာပြောလဲဒီသမထအတ္တိဟာသာသနာ့ရင်းတရားမဟုတ်ဘူးသာသနာ့ဘတ်တရားတွေပဲဝိပဿနာဒါလင်းသာသနာ့ရင်းတရားလို့ဒီလိုတော့ပြောကြတယ်မိမိရှုဘောနေတာဒီဝိပဿနာဟုတ်ဤမဟုတ်ဤတော့မဆန်းစစ်ဘူးဝိပဿနာဟုတ်တယ်လို့ပုံသေးယူထားတယ်သူများသမာဓိထောင်နာကြတော့နိလောဟာရီယသမထတွေအလကသာသနာ့ရင်းတရားမဟုတ်ဘူးသာသနာ့ဘတ်တရားတွေဘေးပိတ်ကံပလိုက်ကံပလိုက်တဲ့အခါကျတော့ဘလူကိုကံတန်လဲလို့မေးတော့ဘယ်လိုပြောမလဲဟမ်သောပတိဗန္နောဟိသာသနာပိဋ္ဌံတသုဓမ္မတရိရေပဟာရံဒေတိနာမသောပတိဗန္နောကျင့်စဉ်လွယ်ချောနေတဲ့ပုဂ္ဂိုလ်သည်သာသနာသာသနာတော်မြတ်ကိုပိဋ္ဌံတော်ဖြည့်စည်လျက်သတ္ထုဓမ္မတရိရေဖျားရှင်ဤတရားဒီဟူသောခန္ဓာအိမ်နှင့်ပဟာရံပုက္ခဆောကခြင်းကိုဝါကံကြောင်းခြင်းကိုပါဒေတိနာမပိ၍နေသည်မီဘုလူပိတ်ကံနာဘုရားပိတ်ကံလိုက်တာဟုတ်တယ်မလားဘုရားရှင်ရဲ့တရားတည်းဟူသောခန္ဓာအိမ်ကိုပိတ်ကံနေတဲ့ပုခ္ခဆောကနေတာအဲ့လောက်တင်လားမဟုတ်သေးဘူးသာသနာပိဋ္ဌံတော်သာသနာတော်ကိုလည်းဖြစ်နေတာတဲ့ဘာကိုသာသနာခေါ်လဲဘုရားရှင်ရဲ့အစုံအမဒီကိုသာသနာလို့ခေါ်ပါတယ်အဲ့ဒီဘုရားရှင်ရဲ့အစုံအမဒီကိုသိမ့်ကြုံပြီးရည်တွက်လိုက်တော့သီလသာသနာသမာဓိသာသနာပညာသာသနာသီလသိက္ခာသမာဓိသိက္ခာပညာသိက္ခာခေါ်တဲ့ဒီသိက္ခာတုံးရအကျင့်မြတ်မှာအလုံးလာပြီးတော့ဥဒိုက်ပါတယ်။သမာဓိထူထောင်မှုမလို့ဘူးဆိုတော့ဘုရားရှင်ရဲ့တရားတော်တွေကဘာကိုပိတ်ကံလိုက်တာလဲ။သမာဓိသိက္ခာခေါ်တဲ့ဒီကျင့်စဉ်တစ်ခုကိုခြေထောက်နဲ့ပိတ်ကံလိုက်တာ။တော်တော်များအယတာရှိလား။ဟင်ဘယ်လိုတော့ယောဂီလေ။အဲ့လိုပိတ်ကံလိုက်လို့တော်တော်များအယတာရှိသွားလား။ဟင်သူတို့ကတော့အယတာရှိတယ်ထင်းနေ။ထင်းလိုက်တော့အဲ့ပုဂ္ဂိုလ်တွေဘာဖြစ်တယ်လဲ။ဘုရားဟောတဲ့ယုတ်လည်းမသိဘူး။ဘုရားဟောတဲ့နံလည်းမသိဘူးဒါပေမဲ့သူတို့ကယုံ nant သိတယ်သူတို့ရှုနေတာဝိပဿနာလို့ဒီလိုရဲရဲပဲပြောနေနော်ဒါကြောင့်ဒီနေရာမှာဝိမု ക്ത ယရဏတရားတွေမှာကိလေသာတို့မှလွတ်မြောက်ကြောင်းဝိမု ക്ത ယရဏတရားတစ်ခုအဖြစ်နဲ့မြတ်စွာဘုရားကဒီသမာဓိနမိတ်ကိုထည့်ဟောနေတယ်ဒါကြောင့်သမာဓိကိုအထင်သိပြီးတော့မသိပါနဲ့နော်ဘုရားရှင်ရဲ့အဆုံးအမဟုတ်သလားမဟုတ်ဘူးလားလို့မေးရင်ကဘယ်လိုဖြေမလဲဟုတ်ပါတယ်အင်္ဂုတ္တပင်စကနိဗ္ဗာန်ဝိမု ക്ത ယရဏတုတ်တံသံမြင့်နဲ့39မှာဒီအပိုင်းကိုမြတ်စွာဘုရားဟောနေပါတယ်နော်။ဒါကြောင့်ယင်းဝိမု ക്ത ယရဏနာတရားမှယက်တိနေမယ်ဆိုလို့ရှိရင်ဘာဖြစ်မလဲ။တတတတသောတတမိဓမ္မအထပရိသဝေတိသဟောတိဓမ္မပရိသန္တေဝိဓမ္မပရိသဝေတိသတ ထိုထိုကဲ့သို့သောအချင်းအဖြစ်သောတို့ယောဂဝတ္တရာယဟန္တောတိတတမိတမေထိုတမာတိဖြစ်ကြောင့်ဖြစ်သောတရားတမာတိနတမာတိဖြစ်ကြောင့်ဖြစ်သောတမာတိနမိတ်၌အထပရိနာဝေဒီစာဗမ္မာတိတိညာပညာဖြင့်ပရမတ္ထတရားတို့၏အနတ္တဘောကိုထိုးထွင်းသိမြင်သည်လိဟောတိဖြစ်၏ဓမ္မပရိနာဝေဒီစာပရမတ္ထတရားစကလုံးတို့ကိုတမာတိတိညာပညာဖြင့်ကိုယ်တိုင်မျက်မှောက်ထွင်းဖို့သိမြင်သည်လိဟောတိဖြစ်၏ ဒါသာထိုယောဂဝါစရယဟန်တော်ရဲ့တဏ္ဍာ၌ပမောဇ္ဇန်နှစ်သက်ဝမ်းမြောက်ခြင်းပမောဇ္ဇာတရားတိဇာယတိထင်ရှားဖြစ်ပေါ်၍လာပေ၏ဒီလိုသက်တကယ်သိပါစေအမှန်သာသိပါနော်မသိဘူးသေးတဲ့တရားတမ္မတိတိညာဖြင့်ဒီလိုအစဉ်အတန်းစံချိန်မိတာသိပါစေနှစ်သက်ဝမ်းမြောက်မှုတရားမပေါ်နိုင်ဘူးလားပေါ်လာပြီဗမုဒိတာတပိတိဇာယတိပမုဒိတာတနှစ်သက်ဝမ်းမြောက်ခြင်းရှိသောပုဂ္ဂိုလ်ရဲ့တဏ္ဍာ၌ မ်းခြင်းဆိုတဲ့ဒီပိဋိတိရဲ့ထင်ရှားဖြစ်ပေါ်လာပြီ။ပိဋိမနတကာယောပတံဗတိပိဋိမနတနှစ်သက်ရွှင်လန်းအာယံခြင်းဟုခေါ်ဆိုအပ်သောပိဋိနှင့်ရှင်သောစိတ်ဓာတ်ရှိသောယောဂဝဆရာပုဂ္ဂိုလ်ရဲ့တန်တန်၌ယောဂဝဆရာပုဂ္ဂိုလ်ဤကာယောရူပကာယနာမကာယတိပတံဗတိငြိမ့်အိပ်၍လာပေ၏။နှစ်သက်အာယံရွှင်လန်းခြင်းဆိုတဲ့ပိဋိနှင့်ရှင်သောစိတ်ဓာတ်ရှိနေတဲ့ယောဂဝဆရာပုဂ္ဂိုလ်ရဲ့ရူပကာယနာမကာယတရားငြိမ့်အိပ်လာပြီ။ပတ္တတကာယဒုက္ခဝေဒေတိပတ္တတကာယငြိမ့်သောရူပကာယနာမကာယရှိသောယောဂဝဆရာပုဂ္ဂိုလ်သည်ဒုက္ခခန္ဓာဒုက္ခကိုဝေဒေတိခံစားရပေ၏။ကိုယ်စိတ်တည်ငြိမ့်အိပ်လာပြီဆိုလို့ရှိရင်ထိုပုဂ္ဂိုလ်ရဲ့တဏ္ဍာမချမ်းသာခြင်းဒုက္ခဝေဒနာတရားပေါ်မလာဘူးလား။ပေါ်လာပြီ။ဒုက္ခဝေဒနာတွေကိုခံစားရပြီ။ခန္ဓာရတဲ့အချိန်ကမှဒုက္ခိနောစိတ်တံသမာဓိယတိဒုက္ခိနောချမ်းသာခြင်းရှိသောပုဂ္ဂိုလ်ဤစိတ်တံစိတ်တိသမာဓိယတိကောင်းစွာတည်ကြည်၍နေပေ၏။ဘာရင်းနဲ့တည်ကြည်လဲ။ဇာနသမာဓိနှင့်ရှင်တွဲနေတဲ့သမာဓိ၊ဝိပဿနာသမာဓိနှင့်ရှင်တွဲနေတဲ့သမာဓိ၊မေဃသမာဓိနှင့်ရှင်တွဲနေတဲ့သမာဓိ၊ဖလသမာဓိနှင့်ရှင်တွဲနေတဲ့သမာဓိ။အဲ့ဒီသမာဓိတွေဖြင့်ကောင်းစွာတည်ကြည်နေပြီ။အရှင်းရှင်းကုသွားတယ်။အရတ္တဖို့သမာဓိအထိကုသွားပြီနော်။ဣဒံဘိက္ခဝေပိစ္ဆမဝိမုတ်တယရဏဘိက္ခဝေခြေသယံတို့ဣဒံဤသေးကပိစ္ဆမဝိမုတ်တယရဏငါးခုမြောက်ဖြစ်သောဝိမုတ်တယရဏတရားပါပေသည်ကိလေသာတို့မှလွတ်မြောက်ကြောင်းငါးခုမြောက်ဖြစ်တဲ့ဝိမုတ်တယရဏတရားပဲယထဘိက္ခုနောအပ္ပမတ္တသအတ္တမိနောပိတ္တတသဝိဟရတောအဝိမုတ်တဝါစိတ်တံဝိမုတ်စတိအပရိခိနာဝါအတ္တဝါပရိခယံခေသတိအနန္တဘတဝါအနုတ္တရံယောဂေခေမံအနုပါဘုဏ္ဏတိယထယင်ဝိမုတ်တယရဏတရား၌အမအပ္ပမတ္တံမမေ့မလျော်ခြင်းအပ္ပမတ္တတရားလက်ကင်ထားလျက်ရှိသောအာတာပိနောကိလေသာတို့ကိုပုပ္ပန်းစေတ္တလောင်ကျွမ်းစေတ္တသောသမပဒံလုံလဝိရိယရှိသောပဟိတတတနိဗ္ဗာန်သို့ဆင်းလွတ်ထအပ်သောစိတ်ထားရှိလျက်ဝိဟရတော်နေထိုင်သောမေဂုဏယောဂဝါစရယဟန်တော်ရဲ့ယဟန်တော်ဤစိတ်တန်စိတ်သည်ဘိက္ခုနောယောဂဝဆရာယံတော်ဤအဝိမုတ်တံဝါစိတ်တံကိလေသာတို့မှမလွမြောက်သေးတဲ့စိတ်တွင်မို့လေဝိမုတ်စတိကိလေသာတို့မှလွမြောက်၍တွားပေ၏ဒီလိုပိစမဝိမုတ်တယရဏတရားမှယက်တည်ပြီးတော့နော်နိဗ္ဗာန်သို့တားဆိုပြီးတော့ကာယဝေဒနာစိတ်တဓမ္မအမိရတဲ့တတိယတရားအယုံတရားဒီအပေါ်၌မမေ့ပြောင်းခြင်းမလေမမေ့လျော်ခြင်းအပ္ပမတာတရားလက်ကင်ထားပြီးကိလေသာတွေကိုလောင်ကျွမ်းစေတတ်ပုဗ္ဗံစေတတ်တဲ့သမဗဒလုံးလဝရိယချမ်းရန်လျက်နိဗ္ဗာန်သို့ဆင်းလွတ်သောစိတ်ဓာတ်အပြည့်အဝဖြင့်တကယ်လက်တွင်ကြည်ကြံချက်ကိုဗျာအထုတ်နေခဲ့မယ်ဆိုရင်ဒီလိုအထုတ်နေတဲ့ယောဂဝဆရာယံတော်ရဲ့စိတ်အစဉ်ဒီကိလေသာတို့မှမလွတ်မြောက်သေးဘူးဆိုရင်လည်းလွတ်မြောက်သွားပြီလိမ့်မယ်အပရိခိနာဝအာတဝမကုန်ခံသေးတဲ့အာတောတရားတို့သည်မူလအပရိခယံကုန်ခံခြင်းသို့ကိစ္စတည်းရောက်ရှိ၍သွားနိုင်ကြလေကုန်၏ဒီရန်တော်ရဲ့တဏ္ဍာမမကုံသေးတဲ့အာသောတရားတွေလည်းကုံချင်းတို့ရောက်သွားနိုင်တယ်။အနနုဘန္တဝါအနုတ္တရံယောဂခေမမဆက်ရောက်ရသေးတဲ့အတုမရှိသောယောဂလေးပါတို့ရဲ့ကုံရဖြစ်တဲ့အရတ္တဖို့တို့အနုပါဘုနာတိအစဉ်တန်းဆိုင်ဆက်ရောက်၍သွားရှိနိုင်ပေ၏။ဒီရန်တော်အကေမြအရတ္တမေအရတ္တဖို့အထိ ယောဂလေးပါးတို့ရဲ့ဂုံညာဖြစ်တဲ့အရတ္တမေအရတ္တဖို့အဋ္ဌိမဆက်ရောက်သေးဘူးဆိုလို့ရှိရင်လေထိုယောဂဝဆရာယဟန်တော်သည်အစဉ်အတိုင်းယောဂလေးပါးတို့ရဲ့ဂုံညာဖြစ်တဲ့အတုမရှိတဲ့အရတ္တမေအရတ္တဖို့ကိုဆက်ရောက်ပြီးသွားနိုင်ပါတယ်ဒီလိုဆိုရင်အရတ္တမေအရတ္တဖို့အဋ္ဌိဆက်ရောက်နိုင်တဲ့စွမ်းအားရှိနေတဲ့ဒီသမာဓိကိုအထင်သေးတယ်လားအထင်မသေးသင့်ဘူးဒါဖျားရှင်ကိုရတိုင်းဝန်ခံပြီးဟောထားတဲ့တရားတွေပါနော်အဲ့တော့အဲ့ဒီဝိမုဒ္ဒယရဏတရားကအလုံးပေါင်းလိုက်တော့ဘယ်နှပါးရှိလဲ၅ပါးပဲအဲ့ဒီ၅ပါးထဲမှာဒုတိယမြောက်ဖြစ်တဲ့ဝိမုဒ္ဒယရဏကိုဒီနေရာမှာအထုသဖြင့်ဓမ္မဒါနလို့ပြောနေပါတယ်နော်အဲ့တော့အဲ့ဒီဓမ္မဒါနကဘာဖြစ်လို့သူ့ကိုအတားဆုံးအမျက်ဆုံးလို့ပြောရတယ်လေဣဒ္ဓလောကပရလောကဒုက္ခခယဒုက္ခဝဟတပါဏံတမသံဗုဒ္ဓပဝေတိတတဓမ္မတပရိသဟိတကမ္မတယဒေသနာဓမ္မဒါနံဣဒ္ဓလောကပရလောကဒုက္ခခယဒုက္ခဝဟတဤလောကဓမ္မလွန်လောက၌တည်ရှိသောဒုက္ခအလုံးကိုဂုံချင်းကစွန့်နိုင်သည့်အတွက်ကြောင့်ချမ်းသာဒုက္ခကိုရွတ်ဆောင်တတ်သောသမ္မာသမ္ဗုဒ္ဓပဝေတိတတသမ္မာသမ္ဗုဒ္ဓဖျာရှင်ကိုရတိုင်းဟောကြားပြသဆုံးဆုံးမှ၍ထတော်မူသောဓမ္မတရားတော်မြတ်ကိုပရိသန်သူတော်ဘာတို့ဤဟိတကာမယမေဖို့နိဗ္ဗာန်ဟုခေါ်ဆိုအပ်တဲ့အကျိုးစီးပွားကိုအလိုလားတောင်းတတ်သောစိတ်ဓာတ်ဖြင့်ဒေသနာဟောကြားပြတာဆောဆုံးမှခြင်းဒီဓမ္မဒါနံဓမ္မဒါနမိပါပေ၏ဓမ္မဒါနဆိုတာကခုနကတရားပွဲမှာဘယ်လောက်ပေးမှဆိုတဲ့စိတ်ထားရှိခဲ့ရင်တော့ဓမ္မဒါနဟုတ်မလားမဟုတ်ဘူးနော်ညီဝင်ချက်ကလေးကဘာဖြစ်ရမလဲဒီလောကမှာတည်ရှိနေတဲ့ဆင်းရဲဒုက္ခတွေကုန်ခန်းစေတတ်တဲ့စွာအားလည်းဘုရားရှင်ရဲ့တရားမှရှိပါတယ်နော်ဓမ္မလောကမှာတည်ရှိနေတဲ့ဆင်းရဲဒုက္ခအဝဘကိုကုန်ခန်းစေနိုင်တဲ့စွာအားတွေလည်းဘုရားရှင်ရဲ့တရားတော်မှရှိတယ်ပိစုတ်ဗန်ကြည်ပါချမ်းသာမှုဓမ္မလွန်ကြည်ပါချမ်းသာမှုဆိုတဲ့ချမ်းသာဒုက္ခနှစ်မျိုးကိုရွတ်ဆောင်ပေးနေတဲ့စွမ်းအားတွေလည်းဘုရားရှင်ရဲ့တရားတော်မှာထင်ရှားရှိတယ်။အဲဒီလိုစွမ်းအင်အပြည့်အဝရှိနေတဲ့သမ္မာသမ္ဗုဒ္ဓဘုရားရှင်ကိုယ်တော်တိုင်ဟောကြားပြတာဆုံးဆုံးမှထားတဲ့တရားတွေကိုတရားနာယူသူလို့ခေါ်ဆိုအပ်တဲ့သူတို့ဘာတို့ရဲ့မေဖို့နိဗ္ဗာန်ဆိုတဲ့အကျိုးစီးပွားကိုရည်ဝဲတောင့်တပြီးတော့စင်ကြယ်သောစိတ်ဓာတ်ဖြင့်ဟောကြားပြတာဆုံးဆုံးမှပေးခြင်းကိုသာလျှင်ဓမ္မဒါနလို့ခေါ်ပါတယ်။အဲဒီဓမ္မဒါနတွေဘာဖြစ်တယ်လဲ?သဗ္ဗဒါနံဓမ္မဒါနံဇိနာတိသဗ္ဗရတံဓမ္မရတောဇိနာတိသဗ္ဗရတေဓမ္မရတိဇိနာတိတနေခေယောသဗ္ဗဒုက္ခံဇိနာတိသဗ္ဗဒါနံဒါနဟုသမျှဒါနအလုံးကိုဓမ္မဒါနံဓမ္မဒါနတရားကဇိနာတိအောင်ဝဲယူ၌ဤသဗ္ဗရတံအယတအလုံးကိုဓမ္မရတောတရားတိဟုသောအယတကဇိနာတိအောင်ဝဲယူ၌ဤသဗ္ဗရတေမွေလျောပြောပိုင်နှိမ့်ချမှုဟုသမျှကိုဓမ္မရတိတရားဖြင့်မွေလျောပြောပိုင်နှိမ့်ချခြင်းဓမ္မရတိတရားကသိနာတိအောင်ဝဲယူ၌ဤသဗ္ဗဒုက္ခဆင်းရဲဒုက္ခဟုသမျှကိုတနေခယောတနာကုန်ခန့်ခြင်းကသိနာတိအောင်ဝဲယူ၌ဤဒီလိုဟောထားတယ်။အဲ့ဒီဓမ္မဒါနမျိုးကိုဒါနဟုသမျှတို့အတွင်းဓမ္မဒါနကအလုံးဒါနဟုသမျှကိုအောင်ဝဲယူနိုင်တယ်။ဘာဖြစ်လို့လဲ။ပုဂ္ဂိုလ်တယောက်ကြည့်ပေါ့နော်။မိမိတရားဟောကြားပြတာဆုံးဆုံးမှလိုက်တဲ့အတွက်သူရဲ့တဏ္ဍမရာဂဒေါသမောဟအစရှိတဲ့ကိလေသာတွေအလုံးကုန်သွားတယ်။သန္တာဝစီရဲ့ဒုက္ခကြီးလည်းကုန်သွားတယ်။အဲဒီလိုကုန်တဲ့ပုဂ္ဂိုလ်ကအတ္တင်္ဂရတအနိတနိဗ္ဗာန်ကြီးကိုအရတ္တမအရတ္တဖို့ဖြစ်ကိုယ်တိုင်မြတ်မောက်လည်းသိနေပြီ။အတ္တင်္ဂရတအနိတနိဗ္ဗာန်ကြီးရဲ့တန်တိဒုက္ခချမ်းသာဒုက္ခကြီးကိုဒီဘဝမှာပဲရရှိသွားတယ်။နန္ဒမလုံးမှလည်းသူကသန္တာဝစီရဲ့ဒုက္ခကြီးအလုံးကုန်သွားမယ်ဆိုရင်ဒီတဲ့ကောင်းတဲ့အကျိုးတရားဘာရှိအောင်မလဲ။မရှိတော့အဲ့ဒီအကျိုးတရားတွေကိုဘာကြောင့်ရရှိတယ်လို့မေးတော့ဘုရားရှင်ထာမဖြစ်စေလေးစားတတ်တဲ့သတင်းသုံးဖို့တူဦးထာမဖြစ်စေတရားဒိဋ္ဌနာတော်တွေကိုစနစ်တကျနာကြရခြင်းဆိုတဲ့အကြောင်းတရားအပေါ်နဲ့ယက်တည်ပြီးမနေဘူးလားယက်တည်နေတယ်ဒါကြောင့်ဒါနဟုသမျှတို့တွင်ဓမ္မဒါနကအတားဆုံးအမြတ်ဆုံးဆိုပြီးတော့ဒီလိုဘုရားရှင်ကဟောတာနော်အယတဟုသမျှတို့တွင်လည်းဓမ္မရတတရားအယတကအကောင်းဆုံးပဲနော်အသင်္ကရတအငိမ့်တဲ့နိဗ္ဗာန်ကိုတဏှာကြီးအာယုံပြုနေနိုင်ရင်တဏှာကြီးချမ်းသာဒီအရသာတဲ့ကောင်းမွန်တဲ့အရသာရှိအောင်မလားမရှိနိုင်နော်ဓမ္မရတိသဗ္ဗရတိဓမ္မရတိဇိနာတိမွေးလျော်ပျော်ပိုက်ခြင်းအလုံးတို့တွင်တရားနှင့်မွေးလျော်ပျော်ပိုက်ခြင်းသည်အတားဆုံးအမြတ်ဆုံးပဲနော်ဘာဖြစ်လို့လဲတဏှာကြီးထိုင်နေတဏှာကြီးချမ်းသာတယ်တဏှာကြီးဇဝင်စားနိုင်ရင်တဏှာကြီးဝိပဿနာဉာဏ်နဲ့ဖြစ်နေတဏှာကြီးဖလသမဘတ်တွေဝင်စားနိုင်ခဲ့မယ်ဆိုရင်တဏှာကြီးလုံးလုံးမချမ်းသာဘူးလားချမ်းသာအဲ့ဒီမှာမွေးလျော်ပျော်ပိုက်နှိမ့်ချပြီးနေတာကဟောကမ္မကုံနဲ့မွေးလျော်ပျော်ပိုက်နှိမ့်ချတာနဲ့တိုက်တန်နှိမ့်ဆန်ကြည့်မယ်ဆိုရင်အစင်အတန်းအများကြီးกว่าမတော်ဘူးလားกว่าသွားပြီနော်နောက်တစ်ခုဒ တဏှခယသဗ္ဗဒုက္ခသိနာတိဒုက္ခအလုံးကိုကုန်ခန့်စေတတ်တဲ့တဏှာကုန်ခြင်းသည်ဒုက္ခအလုံးကိုအကုန်လုံးအနံ့ယူသွားတယ်တဏှာသာကုန်ပါစေဒုက္ခအလုံးမကုန်ဘူးလားကုန်သွားပြီခုဝိမုဒ္ဒရဏတရားအရာဝိမုဒ္ဒတရားအရဏတရားတွေကိုသတိတည်းကျင့်ကြံချက်ကိုပေါ်မြတ်အထုတ်လိုက်တဲ့အချိန်ခါမှာပေါ်မြတ်အထုတ်နေတဲ့ထိုပုဂ္ဂိုလ်ရဲ့တဏ္ဍာမှာမကုန်သေးတဲ့ကိလေသာတွေလည်းကုန်မသွားဘူးလားကုန်သွားတယ်မကုန်သေးတဲ့အာတောတရားတွေလည်းကုန်မသွားဘူးလားကုန်သွားတယ်ကိလေသာတို့မှမလွတ်မြောက်တဲ့စိတ်ဟာလေကိလေသာတို့မှလွတ်မြောက်မသွားဘူးလားလွတ်မြောက်သွားတယ်။ယောဂလေးပါးတို့ရဲ့ဂုံညာဖြစ်တဲ့အတုမရှိတဲ့အရတ္တပုဂ္ဂိုလ်မျက်မှောက်မပြုဝါတဲ့ပုဂ္ဂိုလ်ကလည်းအစဉ်အတိုင်းအရတ္တဘုဒ္ဓဆက်ရောက်မသွားနိုင်ဘူးလားဆက်ရောက်သွားနိုင်တယ်။ဒါကြောင့်ဒီဓမ္မဒါနတစ်ခုကိုအခြေခံပြီးထိုတရားနာယူနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဆင်းရဲဒုက္ခအလုံးနဲ့ကုန်မသွားနိုင်ဘူးလားကုန်သွားနိုင်။ဆင်းရဲဒုက္ခအလုံးကုန်တာဘာကိုအခြေတည်တယ်လို့မေးတော့တဏှာကုန်ခြင်းအပေါ်မှာအခြေတည်တယ်ဒီတော့တဏှာကုန်ခြင်းသည်ဆင်းရဲဒုက္ခအလုံးကိုအနိုင်မယူနိုင်ဘူးလားအနိုင်ယူသွားနိုင်တယ်ဒီလိုအနိုင်ယူတဲ့မင်္ဂလာတရားတွေထိုပုဂ္ဂိုလ်ရဲ့တဏ္ဍာမှာဖြစ်ပေါ်လာခြင်းသည်ဘာကိုအခြေတည်၍ဖြစ်ပေါ်လာရတယ်လို့မေးတော့ဓမ္မဒါနကုသိုလ်ဒုကြီးကိုအခြေခံပြီးတော့ဖြစ်ပေါ်လာရတယ်ဒါကြောင့်ဒီဓမ္မဒါနကိုမြတ်စွာဘုရားကမင်္ဂလာဆိုပြီးတော့ဒီလိုဟောထားတယ်နော်ဒါနင်းစပြီးပြီကဲနောက်တစ်ခုဓမ္မစရိယာစာတဲ့နောက်မင်္ဂလာတစ်ခုကဘာလဲဓမ္မစရိယတရားကိုကျင့်ခြင်းအဲ့ဒီတရားကိုကျင့်ခြင်းကိုလည်းမြတ်စွာဘုရားကမင်္ဂလာတစ်ခုအဖြစ်နဲ့ဟောထားပါတယ်နော်ဒီတော့ဒီဓမ္မစရိယတရားကျင့်နေဆိုတာကဘာပြောတာလဲလို့မေးတော့ဓမ္မစရိယနာမတ္တကုသလကမ္မပဋ္ဌာစရိယဓမ္မစရိယဆိုတာကုသကမ္မပဋ္ဌာတရား၁၀ဘက်ကိုဖြစ်ကျင်တာပဲသဗ္ဗနိတံဓမ္မစရိယတက္ကလောကုပပတ္တိဟိတုတောမင်္ဂလံတိဝိတိတ္တဗ္ဗထိုဓမ္မစရိယကုသိုလ်ကမ္မပဒတရား၁၀ပါးဆိုတဲ့ဓမ္မကိုကျင့်ခြင်းဓမ္မစရိယတရားသည်တက္ကလောကုပပတ္တိဟိတုတောလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာလို့ခေါ်ဆိုအပ်တဲ့ကောင်းရာသုဂတိအကောင်းဆုံးသောဘူမိသို့ကပ်ရောက်ဖို့ရန်အတွက်အကြောင်းတရားဖြစ်ခြင်းကြောင့်မင်္ဂလာလို့ခေါ်ပါတယ်နော်အဲဒီတော့မင်္ဂလာလို့ခေါ်တယ်ဆိုလို့ရှိရင်တော့ဒီနေရာမှာကုသိုလ်ကမ္မပဒတရား၁၀ပါးကိုဖြစ်ကျင်ရတော့ဒီတော့ကုသိုလ်ကမ္မပဒတရား၁၀ပါးကိုဖြည့်ကျင့်ရမယ်ဆိုရင်ဒီလိုကုသိုလ်ကမ္မပဒတရား၁၀ပါးကိုဖြည့်ကျင့်တာကိုဘုရားရှင်ကဓမ္မစရိယသမစရိယဆိုပြီးတော့ဒီလိုသုံးထားတယ်။ဒါလိယကတုတ်တန်လို့ခေါ်ပါတယ်။ဥစဉ်တို့မူလပဏ္ဏတမိဇ္ဈိမနိကေမူလတပဏ္ဏတပါဠိတော်မှာပါပါတယ်နော်။အဲ့ဒီဒါလိယကတုတ်တန်မှာမြတ်စွာဘုရားကဒီကုသိုလ်ကမ္မပဒတရား၁၀ပါးကိုကျင့်ခြင်းကိုဓမ္မစရိယသမစရိယတရားနဲ့လျော်ညီတဲ့အကျင့်ကိုကျင့်နေခြင်းသမစရိယညီမြတဲ့တရားနဲ့ညီမြနေတဲ့ကျင့်ဝတ်ပရိပတ်ကိုကျင့်နေခြင်းဆိုပြီးဒီလိုသုံးနှုတ်ပြီးဟောထားတယ်။ဒီတော့တရားနဲ့ဓမ္မစရိယခေါ်ရင်တစ်ဖက်ကအဓမ္မစရိယဆိုတာလည်းမရှိဘူးလား။ရှိပြန်တယ်။သမစရိယလို့ခေါ်ရင်ဝိသမစရိယခေါ်တဲ့မညီမညွတ်ကျင့်တဲ့ကျင့်တယ်နေလည်းမရှိဘူးလား။ရှိနေတယ်။ဒါတော့ဒီဓမ္မစရိယရဲ့လိမ့်နေမှုကိုသဘောပေါက်ချင်တယ်ဆိုရင်အဓမ္မစရိယအကြောင်းလေးတော့နည်းနည်းသိဖို့လိုအပ်တယ်။သမစရိယရဲ့လေးနဲ့ပုံကိုသဘောပေါက်ချင်တယ်ဆိုလို့ရှိရင်လေဝိသမစရိယရဲ့ကျင့်ဝတ်ပฏิပတ်ကိုလည်းနည်းနည်းသိဖို့တော့လိုအပ်တယ်နော်အဲ့ဒီဘိုင်းကိုမြတ်စွာဘုရားကနည်းနည်းလေးခွဲခြားပြီးဟောထားတယ်။မာလိယကသုတ်တံမှာဘယ်လိုဟောလဲ။ဒိဝိထံကောကပတာယောကာယေနအတ္တမစရိယဝိသမစရိယဟောတိ။သဒုပိတံဝါစာယအတ္တမစရိယဝိသမစရိယဟောတိ။ဒိဝိဓမ္မနတအတ္တမစရိယဝိသမစရိယဟောတိ။အဓမ္မစရိယမတရားသောကျင့်ဝတ်ပရိပတ်ကိုကျင့်ခြင်းကိုဖြစ်မတရားသောကျင့်ဝတ်ပရိပတ်ကိုကျင့်ခြင်းက၃မျိုးမညီမညွတ်ကျင့်ခြင်းက၃မျိုးနှုတ်ဖြင့်မတရားသောအကျင့်ကိုကျင့်ခြင်းမညီမညွတ်ကျင့်ခြင်းက၄မျိုးစိတ်ဖြင့်မတရားသောအကျင့်ကိုကျင့်ခြင်းမညီမညွတ်ကျင့်ခြင်းက၃မျိုးပေါင်းလိုက်တော့ဘယ်နှမျိုးလဲ၁၀မျိုးနော်အလုံးနားလည်ပြီးသားပဲနော်နာဗုဒ္ဓမအနေနဲ့နာကြည့်ကြရအောင်ကတိဉ္စကပတယောတိဝိဒေနကာယကာယတိဝိတံကာယေနအတ္တမစရိယဝိသမစရိယဟောတိကိုဖြင့်အတ္တမစရိယမတရားသောကျင့်ဝတ်ပရိပတ်ကိုကျင့်ခြင်းဝိသမစရိယမညီမညွတ်ကျင့်ခြင်းဆိုတာ၃မျိုးဆိုတာဘာ၄လဲဣဒကပတယောဧကေသောပဏ္ဏတိပါတိဟောတိလုတ်တော်လောဟိတဘာနိဟတပဟတေနိဝိတောအတ္တယပဏ္ဏဘာနဗုဒ္ဓေတုဘဗဒယောတယကတို့ဣဒဤလောကနှင့်ဧကိသောအချုပ်သောပုဂ္ဂိုလ်သည်ပါဏတိပါတိသုဒ္ဓကောတ္တလိရှိသည်ဟောတိဖြင့်လုဒ္ဓရစ္ဆေကြံကျုပ်၏လောဟိတဘာနီသွင်းစွန်းသောလက်ရှိ၏ခတပဟတိတပ္ပညင်တပ္ပညင်ပံပုခ္ခချင်း၌နိဝေသောတဝိယတိနောတိနေသောစိတ္တရှိသည်ဟောတိဖြင့် အရိယပဏ္ဏဉာဏတဏ္ဍင်ကင်းသောစိတ်ဓာတ်ရှိသည့်ပါဏဗုဒ္ဓေသူတတ္တဝါတို့အပေါ်၌အရိယပဏ္ဏအရိယပဏ္ဏဉာဏတဏ္ဍင်ကင်းသောစိတ်ဓာတ်ရှိသည့်ဟောဒီဖြစ်၏နံပါတ်၁ပဲနော်ဒီလူလောကမှာတကားတို့တချို့တချို့ပုဂ္ဂိုလ်ရဟတုသက်ကိုသတ်လေးရှိတယ်ရက်စက်ကြမ်းကြုတ်တဲ့စိတ်ဓာတ်ရှိတယ်သွေးစွန်းတဲ့လက်လေးရှိနေတယ်ဉာဏ်ပန်နှိမ့်ဆက်တပ်ဖြတ်ပုခ္ခချင်းမှသဝင်တည်နေတဲ့စိတ်ဓာတ်တွေရှိနေတယ်။သရဝါတို့အပေါ်၌ကျင်နာခြင်းကိမ့်မဲ့နေတဲ့စိတ်ဓာတ်တွေရှိနေပြီ။နော်။နောက်တစ်ခုအဒိဏ္ဍယိခောပဏဟောတိယန္တံပရတပရဝိတုပကရဏကာမကတံဝရိညကတံဝတံအဒိဏ္ဍထယသင်္ကတအာဒတဟောတိအဒိဏ္ဍယိအရှင်သီကုဏုဖြင့်မပိတ်အပ်တဲ့သူတို့ဘာရဲ့ဥစ္စာကိုယူလေးရှိသည်ဟောတိဖြစ်၏။ပရဏန္တုဘသုရဘဤပရဝိတုဘကရဏံသုရဘဤပစ္စည်းအစောက်အုံဟုခေါ်ဆိုအပ်သောဂမ္မကတံဝါယွာ၌တည်တည်မူလိဖြစ်သောအရိညာကတံဝါတော၌တည်တည်မူလိဖြစ်သောယန္တံအကျဉ်စီစဉ်ဥစ္စာတိအတ္တိရှိတံတောစီစဉ်ဥစ္စာကိုအဒိဏအရှင်သီကုဏောဖြင့်မပိတ်အပ်ပါပဲလျက်ထိယသင်္ခတံထိယသင်္ခတေနခိုးလို့သောစိတ်အစုဖြင့်အာတတယုတ္တိဟောတိဖြစ်၏သုရဘတို့ရဲ့အတုံးဆောင်ပရိဘောဂရီယွာမှာတည်နေတာပဲဖြစ်ဖြစ်တော်ထဲမှာလျှို့ဝှက်ထားတာပဲဖြစ်ဖြစ်ပေါ့နော်ဘယ်နေရာမှာမဆိုတည်နေပြီအဲ့ဒီတည်နေတဲ့ဒီပစ္စည်းဥစ္စာတွေကိုအရှင်ဒီကွန်တို့ဖြင့်မပေးဘဲနဲ့သွားပြီးတော့ယူတယ်ဒါကတခုနော်နောက်တခုဂာမိသမိသသာရိကောပဏ္ဏဟောတိယာဓမ္မတုရခိတာပိတုရခိတာမတာပိတုရခိတာဘာတုရခိတာပကိဏိရခိတာညာတိရခိတာကောတရခိတာဓမ္မရခိတာသတ္တမိကသပရိတန္တအန္တမသမလကုံလပရိခိတာပိတထရူပသုသရိတအပိစိတအပိစိတဟောတိကာမိတုမိစ္ဆာစာရပဲကာမတုနဲ့မှားရင်ဖောက်ပြန်နေတဲ့အကျင့်တွေကိုကျင့်နေဘယ်လိုလဲအမိဆောင်လျှောက်တဲ့အမျိုးသမီးအဖဆောင်လျှောက်တဲ့အမျိုးသမီးအမိဖနှစ်ပါးလုံးဆောင်လျှောက်နေတဲ့အမျိုးသမီးအကိုရီဆောင်လျှောက်အကိုရီမောင်နေဆောင်လျှောက်နေတဲ့အမျိုးသမီးအမညမတွေဆောင်လျှောက်နေတဲ့အမျိုးသမီးဆွေမျိုးတို့ကဆောင်လျှောက်ထားတဲ့အမျိုးသမီးအနွယ်ကဆောင်လျှောက်ထားတဲ့အမျိုးသမီးတရားကျင့်ဖို့သတင်းသုံးဖို့တို့ကဆောင်လျှောက်ထားတဲ့အမျိုးသမီးအရှင်သခင်ရှိတဲ့အမျိုးသမီးတွေရုပ်ဆောင်အဆုံးအဖြစ်ဤအမျိုးသမီးကိုလွန်ကျူးကြင်ဤမြသောဒံထိုက်စီဆိုပြီးဒံထထားတဲ့အမျိုးသမီးတွေအောက်ဆုံးအဖြစ်ပြောမယ်ဆိုလို့ရှိရင်ပန်းကုံလေးချက်ထားတဲ့အမျိုးသမီးကုခေပြောနေတော့လက်လွတ်လဲထားတယ်ပေါ့နော်အဲဒီလိုအမျိုးသမီးတွေမွေးတဲ့ကစပ်ပြီးတော့တချို့သဘောတူပြီးတော့မိဘတွေကမမွေးခင်တဲ့ကတော့မဟုတ်ကိုယ်တည်းကတည်းကမင်းကသားမွေးရင်မင်းကသမီးမွေးရင်ငါချွေးမဖြစ်ရမင်းငါသမီးဖြစ်ရမင်းစသည်ဖြစ်ပေါ့နော်ဒီဦးနဲ့ဒီဦးသဘောတူထားပြီးဆိုရင်အဲဒီအမျိုးသမီးတွေလည်းအကုန်လုံးသတ္တမိကပဲဖြစ်တယ်ဆိုပြီးဒီလိုဖွင့်ထားတယ်ပိုင်းရှင်ရှိနေနော်အဲ့ဒီတထရူပသုစာရိတအာပိစိတဟောဒီထိုကဲ့သို့သောအမျိုးသမီးတွေအပေါ်၌ဖောက်ပြန်တယ်နော်မတရားပြုကျင်နေအယံခောကပတ္တယောတိဝိတံကာယနာအတ္တမစရိယဝိသမအစရိယဟောဒီဒါကိုဖြင့်အတ္တမစရိယမကောင်းသောအကျင့်ကိုကျင့်ခြင်းဝိသမစရိယမညီမညွတ်မတော်မတရားမတော်လောဘကျင့်ခြင်းလို့ခေါ်တယ်ဘယ်နှခုရှိလဲသုံးခုကာယကံ၃ပါးပဲเนาะကာယတုစီ၃မျိုးနောက်တစ်ခုမြတ်စွာဘုရားဆက်ဟောပြီကတိဉ္စကမ္ပတယောသရပိတံဝါစာယအတ္တမစရိယဝိသမစရိယဟောတိဘဗတယောတယကတုသတုပိတံဝါစာယဝါစာယနှုတ်ဖြင့်အတ္တမစရိယအတ္တမကိုကျင့်ခြင်းသည်ဝိသမစရိယမညီမညွတ်ကျင့်ခြင်းသည်ကတိဉ္စအဘယ်သောလျင်သရပိတံ၄မျိုးရှိသည်ဟောတိဖြစ်လေသည်နိဝစီတုစီ၄ပါးပါလဲပေါ့เนาะအဓမ္မစရိယဝိသမစရိယပဲမတော်မတရားကျင့်နေတဲ့အကျင့်နေနော်နှုတ်နဲ့မတော်မတရားကျင့်မှုပဲဣဒဂဗတယောဣကိသောမှုသာဝတိဟောတိဂဗတယောဒယကတောဣဒဤလူလောကနှင့်ဣကိသောအချို့သောပုဂ္ဂိုလ်သည်မှုသာဝတိမှုသာစကားကိုပြောကြလေရှိသည်ဟောတိဖြစ်၏ကဲလူလောကမှာတချို့တချို့ပုဂ္ဂိုလ်တွေမှုသာပြောတတ်တယ်နော်ပဲနေတော့ဒီကကြီးတွေဒီငွေကြီးတွေမှုသားပြောတတ်တဲ့ပုံကိုယ်တွေတွေ့ဘူးလားဟင်တွေ့ဘူးရတယ်မတွေ့ဘူးရင်လည်းမှန်တဲ့တခါတလေသွားကြည့်ရင်ကြည့်ပြီတော့ဟုတ်တယ်မလားကဲမှုသားပြောတတ်ပြီတဲ့နော်ဘုန်းကြီးကစက်ပြီးတော့ဒီနေရာလေးနည်းနည်းတော့ပြောကြည့်နေဒီနေ့ဘုန်းကြီးလည်းဇာတိဖိုင်းရင်လည်းဒီအကြောင်းအရာလေးသွားနေတယ်မိမတို့မာယာလဲကိုပြရတယ်အဲဒီမိမတို့မာယာတဲကိုပြရအခန်းထဲမှာနောက်ထပ်တစ်ခုထပ်ထည့်ထားတာလေးပါတယ်ယသိမာယာဆိုပြီးတော့နော်အဲ့ဒီယသိကသူကဘယ်လိုလဲဆိုတော့ကျောင်းတစ်ကျောင်းမှာသူနေတယ်ပဲဆိုကြပါစို့ကျောင်းတရကကလည်းဝကျုံးငယ်ပိဒသွားဖြစ်တေချာဖြစ်သူလုံကျွေးပါတယ်အမတန်လည်းကြီးညိုတယ် ညညတဲ့အချိန်ကကြတော့ကိုယ်ဆရာယသိကိုလည်းအကုတဲ့အနေအဖြစ်ပေါ့လေပစ္စည်းဥစ္စာဆိုတာကယန္တုငါဒံဖြစ်စီတတ်တော့ဒီယန္တုငါဒံမဖြစ်စီနိုင်အောင်ဆိုပြီးတော့ရွှေစင်နိခတ်တဏိခတ်နဲ့တူပါတယ်ဟမ်တဏိခတ်ဆိုတာကတော့ဘုန်းကြီးဘယ်လောက်ရှိတယ်အတိအကျမသိဘဲနဲ့ခမကြီးအဖြစ်နဲ့ဆန္ဒပိတ်တာကြော်လိုက်မယ်လို့ထင်တယ်နော်အဲ့ဒီရွှေစင်နိခတ်တဏိခတ်ကိုတော်လန်လေးတစ်ခုယသိကြောင့်နဲ့မနှံမကန်လေးမှသူကပြုတ်တယ်ပြုတ်ပြီးတော့ကိုယ်ဆရာယသိလည်းသူကတိတ်ကြီးညိုတယ်လေးစားတယ်ယုံကြည်တယ်အဲ့ဒီယုံကြည်ချက်နဲ့သူကမလုပ်တယ်လေ။ဆရာရည်သိကိုလည်းသူကအကြောင်းကြားထားတယ်။အရှင်ဘုရားနည်းနည်းတစည်းတစောင်းတော့အငက်ခတ်ပြီးကြည်တော်မူပါကြည်ပြီးတော်မူပါပေါ့။ဟာတကားဆရာရည်သိတို့ယဟန်ဘုံနာတို့ဆိုတာဒီလိုမခိုင်းကောင်းဘူးပေါ့။သူကခက်တီတီပဲ။ကဲမခိုင်းကောင်းရင်လည်းရှိသေးတော့ပေါ့လေသူပြန်သွားတယ်။ပြန်သွားလိုက်တော့ရည်သိကစဉ်းစားတယ်။ငကောရုကတော့သူကသာသနာမှာတသက်လုံးနေမယ်လို့စဉ်းစားထားတာပါ။ရွှေစင်နိခတဏိခဆိုတော့သူကစန္ဒပိတာကြော်ကြော်လောက်ဆိုရင်တော့နည်းနည်းလောကမှာငါနေမယ်ဆိုလို့ရှိရင်တော့သာနဲ့မြတ်နဲ့တိတိတိတိနေလို့တော့ရလောက်တယ်သူကဒီလိုစဉ်းစားတယ်အဲဒီလိုစဉ်းစားပြီးတော့အဲ့ဒီတကအလစ်ပေါ့လေနော်အဲ့ဒီရွှေရီသူကသိချာတူပြီးတော့ယူပြီးတော့သူကသူပြမဲ့လန်တော်လန်တဏိယာမှာသူကတော့ပြီးတော့ရွှေပြီးမြုပ်ထားလိုက်တယ်မြုပ်ထားပြီးတော့ဘာပြောလဲဒီတကနေရတခုမှခန့်ကြကြနေမယ်ဆိုလို့ရှိရင်တန်ရောက်ခြင်းဆိုတာဖြစ်တတ်တယ်ကွယ်တို့ယသိဟန်တို့မှတန်ရောက်ခြင်းဖြစ်တယ်ဆိုတာလည်းသိမကောင်းဘူးဒါကြောင့်ငါလည်းနေရရွှေအောင်မယ်ကွယ်အာအရှင်ဘုရားလည်းသိကြည်ညိုတာကိုအရှင်ဘုရားမရွှေ့ပါနဲ့ဘယ်မှမကြွပါနဲ့အတဏ္ဏတော့မှလည်းမရဘူးတန်ရောက်ခြင်းဆိုတာဖြစ်လာရင်မကောင်းဘူးကွယ်ဒီတော့ငါသွားအောင်မယ်ဆိုပြီးအတင်းတားလို့မရအောင်သွားရသွားလိုက်တဲ့အချိန်ကလမ်းခွလာတနေရရောက်တော့မှသူကမလုပ်တယ်လေတစ်ခေါက်ပြန်လာတယ်ဒီတကားယသိယဟန်ဆိုတာကသူတို့ဘာလို့ရဲ့ပစ္စည်းဆိုလို့ရှိရင်မြတ်တပင်ဝါတပင်ဝါတကြံဝချမ်းတစိတ်တော့မယူကောင်းဘူးအခုမင်းအိမ်ကခေါမိုးကနီးစာလေးတခုသက်ငယ်စာလေးတခုနဲ့တူပါတယ်အဲ့ဒါလေးကငါစံချစ်ထက်မှစိုက်ပြီးပါလာတယ်ကွယ်အဲ့ဒါကြောင့်ဒီပစ္စည်းလေးကိုငါပြန်ပြီးတော့မင်းကိုပို့တယ်ဩသိကြည်ညိုသွားတယ်တကားကလည်းဟာတို့ဆရာယသိတော့တော်ကိုတိလက်ရှိတဲ့ယသိပဲသူကဒီလိုထင်လိုက်မာယာပြောနေတာဗျမိမတို့မာယာနဲ့တဲကိုပြဆိုလို့ယသိမာယာနဲ့ယောက်ျားတို့မာယာနဲ့ရှိတဲ့အကြောင်းပြောနေတာနော်အဲဒီတော့ဘုန်းကြီးမာယာနဲ့ရှိတယ်သီလရှင်မာယာနဲ့ရှိတယ်ပေါ့ဒါအကုန်လုံးပဲအကုန်လုံးပဲနော်အဲဒီတော့အဲ့ဒီပုံစံနဲ့လာပြီးပြောလိုက်တဲ့အချိန်ကကြတော့ဘာဖြစ်လဲသိကြည်ညိုတော့အဲ့ဒီအချိန်ကမှာဘုရားအလောင်းတော်ပညာရှိသူတော်ကောင်းကဒီအမျိုးသားရဲ့အိမ်မှာရှိနေတယ်ရှိနေတော့သူကနည်းနည်းဘုရားအလောင်းဆိုတော့တော်တော်စဉ်းစားတတ်တယ်ဉာဏ်ရှိတယ်သူ့ရဲ့ယသိပုံပန်းနဲ့သူ့ရဲ့ပြောပုံစုံပုံကိုကြည့်ပြီးတော့ဘုရားအလောင်းကပညာရှိကတော့စဉ်းစားတယ်ဒီရင်သိလည်းပြန်ထွက်သွားကောမေးကြည့်တယ်အရှင်ယောက်ျားကမင်းဒီဆရာရည်သိကိုအနှံထားတဲ့ပစ္စည်းဒီစုံဒီအများရှိနေသလားအာရှိတယ်ဟုတ်ကဲ့အေးမင်းအဲ့ဒီပစ္စည်းသွားကြည့်ဒီပစ္စည်းကိုသူယူပြပြီးနဲ့တူတယ်ဟုတ်ကဲ့ပြောလိုက်တော့ဟောတကားကလည်းနည်းနည်းစဉ်းစားပြီကဲတန်းနဲ့နှစ်ယောက်အတူတူသွားပြီးတော့ကြည့်လိုက်တော့သူမြုပ်ထားတဲ့နေရာမှာဒီရွှေလေးကမရှိဘူးမရှိတော့ကဲဆရာတစ်ပတ်နှစ်ယောက်နောက်ကနေအတင်းလိုက်လိုက်တာရည်သိမှုရွှေလေးနဲ့အကုန်လုံးဖမ်းမိတာဟုတ်တယ်မလားရည်သိတယ်ရည်သိမှလည်းမာယာရှိပါလေမိမတို့မာယာတဲကိုပြဆိုဆိုယောက်ျားတို့မာယာကြတော့တဲကိုပြမလောက်လို့တစ်ဖြာတောင်ထပ်ပြီးတော့ထည့်ရတယ်ဆိုပြီးပြောကြတယ်ဟုတ်တယ်အဲ့ဒီပုံစံပဲเนาะဒီတော့ခုဒီနေရာမှာကြည့်သူကပြောပြီမှုသားပြောပြီတဘာကတော်ဝတဘာကတော်ဝပရိသကတော်ဝညာတိမိစ္ဆကတော်ဝပုဂ္ဂမိစ္ဆကတော်ဝရာဇကုလမိစ္ဆကတော်ဝအဘိနိတောတခိပௌထောပိဟံဘောပုရိသယံသနာတိတံဇာတံဝတ္တိသောအဇဏဝအာဟသောအဇဏဝအာဟဇဏမိတိဇဏဝအာဟနဇဏမိတိအပတံဝအာဟပတံမိတိပတံဝအာဟနပတံမိတိသူကဘာပြောလဲတဘာကတော်ဝသဘင်အလဲသို့ရောက်တဲ့အခါ၌တော်၎င်းပရိသကတော်ဝပရိသအလဲသို့ရောက်ရှိတဲ့အခါ၌တော်၎င်းညာတိမိဇာကတော်ဝဆွေမြေတို့၏အလဲသို့ရောက်ရှိတဲ့အခါ၌တော်၎င်းဘုကမိဇာကတော်ဝကိင္ကနာတို့ရဲ့အလွယ်သို့ရောက်ရှိတဲ့အခါ၌တော်၎င်းရာဇကုလမိစ္ဆကတော်ဝမင်းမျိုးမင်းနွယ်တို့ရဲ့အလွယ်သို့ရောက်ရှိတဲ့အခါ၌တော်၎င်းအဘိနိတောရှေးရှုဆောင်ယူလျက်တက္ကိဘုဒ္ဓတက္ကိအရာ၌ထား၍မေးအပ်တည်ရှိတော်ဘယ်လိုမေးလဲအဲ့ဒီလူပုံအလယ်မှာသူ့ကိုခေါ်ပြီးတော့တေချာမေးပြီတက်တဲ့အရာထားပြီးတော့မေးလိုက်တယ်ဒီဟံဘောပုရိသအံဘောပရိသအိုမောင်ယောက်ျားအိဟိလဘယံအချင်းအကြောင်းအရာကိုဇာနာတိသိရှိတန်ထိုအကြောင်းအရာကိုဝတိဟိပြောပြပါသိတဲ့အတိုင်းပြောပါနော်ပိဋိဣသောလျင်ပုထောမင်းများအတ္တိရှိသောသောထောပုဂ္ဂိုလ်ကအဇဏံဝမတိပါပိုင်းလျက်အလိဇဏံမိတိတိဟုရအာဟပြောကြတတ်၏ဇဏံဝသိတဲ့အကြောင်းရာကိုမူလိနဇဏံမိတိမတိဟုရအာဟပြောကြတတ်၏သိတာကိုလည်းမတိဘူးလို့ပြောတယ်မသိတာကိုလည်း သိတယ်လို့ပြောတယ်မဟုတ်တာကိုလည်းဟုတ်တယ်လို့ပြောတယ်ဟုတ်တာကြတော့လည်းမဟုတ်ပါဘူးလို့ပြောတယ်သူတော်ကောင်းဆိုလို့ရှိရင်ဒီစကားမျိုးပရိသတ်အလယ်မှာပြောသင့်ပါမလားမပြောသင့်မဟုတ်တာကိုလည်းဟုတ်တယ်လို့မပြောသင့်ဟုတ်တာကိုလည်းမဟုတ်ဘူးလို့မပြောသင့်ဘူးပြောနေပြီဆိုလို့ရှိရင်လည်းထိုပုဂ္ဂိုလ်ဒီသူတော်ကောင်းဟုတ်သေးလားမဟုတ်ဘူးသူတော်ကောင်းမဟုတ်ခင်သူတော်ကောင်းတို့ကိုရည်ရွယ်တောင့်တပြီးလှူဒါန်းနေတယ်ဆွမ်းနေတဲ့ငန်းနေကြောင်းနေစီတယ်ပစ္စည်းတွေသုံးဆွဲတင်ပါမလားမသုံးဆွဲတင်တော့ဘူးစဉ်းစားကြနော်ဒီဘဝမှာပါဇက်ရှိလို့စားတာဘာမှမဖြစ်ဘူးလို့မထင်နဲ့ကတ္တပဗျာလက်ထက်ကဘုန်းကြီးခဏခဏပြောနေတဲ့ယဟန်ကြီးဘိက္ခုနီမတွေတာမဏေယောက်ျားတွေတာမဏေမိမတွေဒီနေ့အထိရာဇဂျုံမြို့ဝရဲ့ကောင်းကင်ယမ်းမှာဗိဓာဘဝနဲ့ဒုက္ခအမျိုးမျိုးကိုခံရခဲ့ပဲရှိပါတယ်ငရဲကတည်းကလွတ်လပ်ပြီးမှခံရတဲ့ဒုက္ခနော်ဘာမှမဖြစ်ဘူးလို့မထင်နဲ့နော်တချိန်မှဒီအကျိုးတွေကတေဂဏိကာလမှာရေဝဲရေဝဲနဲ့လာပေါ်တာပဲစိတ်အစဉ်တွေဟာဒီလိုမဟုတ်တာကိုဟုတ်တယ်ဟုတ်တာကိုမဟုတ်ဘူးလို့ဒီမှုသဝါဒမှုသဝါဒတွေပြောကြနေတဲ့ပုဂ္ဂိုလ်အဖို့တေဂဏိကာလမှာဒီကံကအကျိုးပေးဖို့ရရင့်ကျက်လာပြီဆိုရင်ဒီကံတွေကြောင့်မကောင်းတဲ့နိမိတ်တွေလာပြီးတော့ထင်ပြီအဲ့ဒီခါကျတော့မှမဖြစ်တတ်တယ်ငါဒီမကောင်းမှုတွေပြုတ်ခဲ့မိတာတော့မှားပြီအကုတ်တိုက်တဲ့ကုသိုလ်ကောင်းမှုတွေမပြုတ်ခဲ့မိတာလဲမှားပြီဆိုပြီးတော့မျက်ရည်ဆက်လက်ကျတယ်အဲဒီလိုမျက်ရည်ကျပြီးတော့ဘဝတက်ခုအဆုံးသတ်ခဲ့ရရင်ဘယ်ရောက်မလဲအပယ်လေးပုံတပုံးပုံးတော့ကျင့်တယ်အိမ်ကရောက်တော့မယ်ဒါကြောင့်မိမိကအပယ်သန္တရာဝဆင်းရဲ့ကြီးကိုလိုလားတောင့်တာတဲ့စိတ်ထားမိမိမှာရှိသလားမရှိဘူးလားကိုယ့်ကိုယ်ကိုကျင်းဖန်များစွာထက်ကတက်ခါတော့မမေးသင့်ဘူးလားမေးသင့်ပါတယ်မေးပြီးဘာလုပ်ရမလဲဟမ်မေးပြီးတော့ရှောင်ရမယ်ဟုတ်တယ်မလားသူတော်ကောင်းဆိုတာသူတော်ကောင်းအကျင့်ကိုကျင့်တတ်ဖို့မလိုဘူးလားလိုအပ်ပါတယ်သူတော်ကောင်းအကျင့်ကျင့်တယ်ဆိုတာကသူတော်ကောင်းလုပ်တဲ့အလုပ်ကိုလုပ်ရတယ်သူတော်ကောင်းပြောတဲ့စကားကိုပြောရတယ်